Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American အတန်ရဲ့2022ခုနှစ်ဇွန်လ29ရက်ဗုဒ္ဓဟူးနေ့မနေ့ပတ်အတန်လွင့်စီစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေဓာတ်ရိုက်စတင်ထုတ်လွှင့်နေပါပြီ။ဒါအပြင် VOA ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်ထုတ်လွှင့်နေပါတယ်ခင်ဗျာ။ကျွန်တော်ကဇော်မိုးကျော်ပါခင်ဗျာ။ဒီကနေ့မနေ့ကစီစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါ။
မင်္ဂလာပေါင်းနဲ့ပြည်စုံနဲ့မနေ့ခင်ဖြစ်ကြပါစေသောရရှင်များရှင်ကျွန်မသင်္ကီထိုက်ပါဒီမနေ့ခင်သတင်းလေးကိုတင်ပြပေးမှာဖြစ်ပါတယ်ယူကရိန်းနိုင်ငံတွင်းကအရက်ဖက်နေရာတွေကိုရုရှားတို့ပို့ပြီးတော့တိုက်ခိုက်နေတယ်လို့တာဝန်ရှိသူတွေကပြောပါတယ်ဖင်လန်နဲ့ဆွီဒင်နိုင်ငံတို့နေတိုအဖွဲ့ဝင်ဖြစ်ရေးကန့်ကွက်ထားတာကိုတူရကီနိုင်ငံကရုပ်သိမ်းလိုက်ပါပြီငရင်ဒန်သင့်အာဖဂန်လူတို့အတွက်အမေရိကန်ကဒေါ်လာ55သန်းအကူအညီပေးပါမယ်မြန်မာနိုင်ငံမှာတော့အိုးအိမ်စွန့်ထွက်ပြေးရသူတသန်းကျော်ရှိနေပြီးမြန်မာအတွက်ရန်ပုံငွေထည့်ဝင်ချဖို့ကုလသမဂ္ဂကတိုက်တွန်းထားပါတယ်။ဒီလိုထိတ်တန့်ရောက်တဲ့တွေကိုနားဆင်ကြရပါမယ်ရှင်
။ဟုတ်ကဲ့ပါခင်ဗျာ။အဲဒီလိုသတင်းတွေပြီးမှာတော့သတင်းပေးပို့ချက်နဲ့စောင်းပါတွေကိုဇက်တိုက်ထုတ်လွှင့်ပေးဖို့စီစဉ်ထားပါတယ်
။စီစီတော်တော်များတယ်ဆိုမျိုးအဝင်အထွက်အကုန်လုံးကအစစီစီများတယ်ပြီးတော့ရောက်မြင့်ထဲမှာလေအဲသူတို့လွန်ရီချတာရှိရပြ။
ပကံကြောင်ဥပက်မှာစစ်တပ်နဲ့ရဲအင်အားတွေတိုးချသလိုစစ်ဆေးရှာဖွေတာလည်းလုပ်နေတယ်လို့ဒေသခံတွေကပြောဆိုပါတယ်မကြာမီပဲအပြည့်အစုံကိုတင်ပြပေးပါမယ်ဖားကန့်ဘက်မှာရှမ်းနီအရဖက်အဖွဲ့စည်းကောင်းဆောင်တူအသက်ခံရတဲ့အပေါ်မှာအငင်းပွားမှုတွေဖြစ်နေပါတယ်9နှစ်တွင်ကဘာတလွားပလီပတိပက္ခတွေမှာကလေးတွေအပေါ်ကျူးလွန်တဲ့အမှုပေါင်း 26,000 ကျော်ရှိတယ်လို့ UNICEF ကပြောပါတယ်ကဘာတလောမိုးကောင်ရေရှားမှုကိုတွန်းလှန်ပြီးစိမ့်လန်းစုပြည်အောင်ဆောင်ရွက်ဖို့ကိုလည်းကုလသမဂ္ဂကတိုက်တွန်းပါတယ်အဲ့ဒီလိုသတင်းပေးပို့ချက်နဲ့သတင်းဆောင်မတွေကိုမကြာမီပဲနားဆင်ရပါမယ်အဲ့ဒီနောက်မှာတော့လူမှုကွန်ရက်ဘော့ကသတင်းထူးများအမေရိကန်နိုင်ငံရေးမြင့်မွေးချမ်းမတ်စုကဘာတလောခီးသွားဆက်တဲ့အပိုင်းစင်ကဏ္ဍတွေကိုဆက်လက်ထုတ်လွှင့်ပေးမှာပါအခုတော့သတင်းတွေကိုမတ်သိန်ဂီထိုင်းနဲ့အတူကျွန်တော်ကတင်ပြပေးပါမယ်ခင်ဗျာ
ယူကရိန်းနိုင်ငံခရမန်ချက်မြို့ကဈေးဝယ်စင်တာတစ်ခုကိုရုရှားတို့တိုက်ခိုက်မှုကြောင့်အနည်းဆုံးလူ18ဦးသေဆုံးခဲ့ရပြီးနောက်တနေ့အင်္ဂါနေ့မှာလည်းရုရှားတို့ကယူကရိန်းနိုင်ငံတွင်နောက်ထပ်အရက်ဖက်နေရာတွေကိုမစ်ဆိုင်းတုံးတွေနဲ့တိုက်ခိုက်လာနေကြောင်းယူကရိန်းတာဝန်ရှိသူတွေကပြောပါတယ်။ယူကရိန်းသမ္မတဗိုလိုဒီမာဇယ်လင်စကီကတော့ရုရှားကိုအကြမ်းဖက်နိုင်ငံလို့အင်္ဂါနေ့မှာတုံ့လုံပြောဆိုလိုက်ပြီးခရမန်ချက်မြို့ဈေးဝယ်စင်တာအပေါ်ဒုံးကျည်နဲ့တိုက်ခိုက်မှုကိုစုံစမ်းစစ်ဆေးရေးကော်မရှင်ဆင်းလွတ်ဖို့ကုလသမဂ္ဂကလည်းတိုက်တွန်းလိုက်ပါတယ်။တောင်ပိုင်းကယူကရိန်းစိတ်ကမ်းမြို့မိုင်ကိုလိုင်နဲ့အရှေ့မြောက်ပိုင်းကနိုင်ငံရဲ့ဒုတိယအကြီးဆုံးမြို့ခါကစ်အနီးထီရောက်ရှိခဲ့တဲ့ရုရှားရဲ့ထပ်မံတိုက်ခိုက်မှုတွေအတွင်းအနည်းဆုံးအရက်သား၈ဦးသေဆုံးကြောင်းလည်းတာဝန်ရှိသူတွေကပြောပါတယ်။
Якщо ми розуміємо, що які дорослі люди, вони мають самі розуміти так само, що якщо йде повітря...
Киев, Кременчак, Харків, Лі, Пемаве, Ніні, Лі, Дауян, Чепі, О-О-Дан, Чаїн, Пєбіро, Бон-Ау-Яме, Сурагу, Жвеяу, Турай, Налі, Дині, Юкрей, Ма, Сіпчін, Ніваре, Лу, Акім, Пін, Ніяку, Яу, Ніре, Юкрей, Суяє, Діан, Суя, Суя, Шіні, Чо, Ірина, Бінаді, Тубага, Пьосу, Кера, Пєбаре, ဒေတာရင်းကပြစ်မှတ်တွေကိုရုရှားတို့ကအ ਨੇ စုံမစ်ဆိုင်းတုံးဆက်တဆင်းနဲ့ပြစ်ခတ်ခဲ့ကြောင်းတချို့ကတော့ယူကရိန်းလေကြောင်းကာကွယ်ရေးစနစ်ကပြစ်ချခဲ့ပြီးတချို့ကတော့လွတ်သွားတယ်လို့မိုက်ကိုလိုင်ဒေတာဆိုင်ရာစစ်တပ်ကုကဲရေးဌာနကပြောပါတယ်ရှင
်။ကမ္ဘာထိပ်သီးဆက်မှု9နိုင်ငံကထိပ်သီးကောင်းဆောင်တွေရဲ့ဆွေးနွေးပွဲဟာအင်္ဂါနေ့မှာပြီးဆုံးသွားပြီးရာသီဥတုပြောင်းလဲမှုဆန်ရကိစ္စတွေအပေါ်ဝင်ကမ္ဘာတလောကကိစ္စတွေအတွက်အမေရိကန်ဒေါ်လာဘီလီယံပေါင်းများစွာအသုံးပြုဖို့ကြိုးပမ်းခဲ့ကြသလိုယူကရိန်းဘော်ကျူးလွန်မှုနဲ့လူအခွင့်ချူဖောက်မှုတွေကြောင့်ရုရှားနဲ့တရုတ်အပေါ်ပြင်းပြင်းထန်ထန်ဝေဖန်ခဲ့ကြပါတယ်။တရုတ်အနေနဲ့ရုရှားပေါ်ဩဇာရှိမှုကိုအသုံးပြုပြီးရုရှားတပ်တွေယူကရိန်းကနေချွင်းချက်မရှိချက်ချင်းပြန်လည်ဆုတ်ခွာပေးဖို့ရုရှားအပေါ်ဖိအားပေးတောင်းဆိုတာတွေလုပ်ဖို့ကို G7 ကောင်းဆောင်တွေကတရုတ်ကိုတိုက်တွန်းခဲ့တယ်လို့ပဲတောင်တရုတ်ပင်လယ်ပြင်တွင်ရေပိုင်နဲ့အာလုံနိဘကိုတရုတ်ကပိုင်ဆိုင်တယ်လို့ကြွေးကြော်ထားတာကိုလည်းစွန့်လွတ်ဖို့ဆက်မှုထိပ်သီးကောင်းဆောင်တွေကတိုက်တွန်းပါတယ်။ဒါအပြင်တရုတ်ရဲ့လူ့အခွင့်ရေးအခြေအနေတွေအပေါ်ဝေဖန်ခဲ့ကြပြီးဟောင်ကောင်ရဲ့ကိုယ်ပိုင်အုပ်ချုပ်ခွင့်နဲ့အခြေခံလွတ်လပ်ခွင့်တွေကိုလေးစားလိုက်တာဖို့ကိုလည်းတောင်းဆိုခဲ့ပါတယ်။ဒါအပြင်တရုတ်ရဲ့ပွင့်လင်းမြင်သာမှုမရှိတာနဲ့ဈေးကွက်မတည်ခြင်းအောင်လုပ်တာတွေကြောင့်ထိခိုက်နစ်နာမှုတွေနဲ့ပတ်သက်ပြီးအမေရိကန်အစိုးရအနေနဲ့တရုတ်ပေါ်ပြင်းပြင်းထန်ထန်ဝေဖန်ခဲ့ပါတယ်ဆက်မှုထိပ်သီး9နိုင်ငံဖြစ်တဲ့အမေရိကန်ပြင်သစ်ဗြိတိန်ကနေဒါအီတလီဂျာမနီဂျပန်နိုင်ငံကထိပ်သီးကောင်းဆောင်တွေဟာဂျာမနီနိုင်ငံတောင်ပိုင်းမှာ3ရက်ကြာနှစ်ပတ်လည်အစည်းအဝေးကိုကျင်းပပြီးတဲ့နောက်အင်္ဂါနေ့မှာပြီးဆုံးသွားခဲ့ပါတယ်ခင်ဗျာ
အာဖဂန်နစ္စတန်နိုင်ငံအရှိတောင်ပိုင်းမှာလက်တလုံးငရင်တန်းတင်ခဲ့တဲ့လူတို့အတွက်အရေးပေါ်ဆန္ဒမှုအကူအညီဖြစ်အမေရိကန်ပြည်ထောင်စုကဒေါ်လာ55တန်ပေးအပ်မှာဖြစ်ပါတယ်။မရှိမဖြစ်ဆန္ဒရိတ်ခါအဝတ်အထည်အိုးခွက်ပကံတွေစောင်ရေပုံးတွေနဲ့တဘာဝဘေးဒဏ်တင်ဒေသတွင်ရေကနေတဆင့်ကူးဆက်ရောဂါတွေကိုကာကွယ်နိုင်ရေးအတွက်တန့်စင်ရေသုံးပစ္စည်းတွေအတွက်အခုရန်ပုံငွေကိုသုံးမှာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုဟာအာဖဂန်နစ္စတန်ရဲ့ဆန္ဒမှုအကူအညီဆိုင်ရာအများဆုံးလှူဒန်းတဲ့နိုင်ငံဖြစ်ပြီးပြီးခဲ့တဲ့နှစ်အတွင်းဆန္ဒမှုအကူအညီဒေါ်လာ984တန်းကျော်ပေးအပ်ခဲ့ကြောင်းအမေရိကန်နိုင်ငံသားဌာနကပြောပါတယ်။အာဖဂန်လူထုအတွက်အမေရိကန်ပြည်ထောင်စုကအခိုင်အမာပိုက်ဖြတ်ထားကြောင်းနဲ့အခုလိုအကူအညီအကြီးအကျယ်လိုအပ်နေချိန်မှာနိုင်ငံတကာမိဖက်တွေဘက်ကထောက်ပံ့မှုတွေကိုလည်းကြိုးဆိုအားပေးကြောင်းအမေရိကန်နိုင်ငံသားဝင်ကြီးအန်တိုနီဘလင်ကင်ကအင်ကာနေ့ကြေညာချက်မှာပြောဆိုထားပါတယ်။ငရင်တန်းတဲ့အာဖဂန်ပြည်သူ 36,000 ကျော်အတွက်အရေးပေါ်ဆန္ဒမှုအကူအညီပေးနိုင်ရေးဒေါ်လာတန်130ကျော်ရရှိဖို့ကုလသမဂ္ဂကပန်ကြားလိုက်ပြီးနောက်တနေ့မှာပဲအမေရိကန်ပြည်ထောင်စုရဲ့အကူအညီထွက်ပေါ်လာတာဖြစ်ပါတယ်။ဇွန်လ22ရက်နေ့ကပြင်အား 5.9 ရှိတဲ့ငရင်လှုပ်ခတ်တာကြောင့်ကလေးငယ် 150 အပါအဝင်လူ 1,000 လောက်တေဆုံးခဲ့ရပြီးပါတီကာနဲ့ coach ပြည်နယ်တွေအတွင်းမှာအိမ်ပေါင်းရာချီပျက်စီးပြိုကျခဲ့ကြောင်းအကူအညီပေးရတဲ့အဖွဲ့အစည်းတွေနဲ့တာလီဘန်တာဝန်ရှိသူတွေကပြောဆိုထားပါတယ်။
ဆွီဒင်နဲ့ဖင်လန်နိုင်ငံတွေနေတိုအဖွဲ့ဝင်လျှောက်ထားမှုကိုကန့်ကွက်ထားတဲ့အပေါ်တူရကီနိုင်ငံကအင်ကာနေမှာရုပ်သိမ်းပေးလိုက်ပါတယ်။စပိန်နိုင်ငံမှာနေတိုထိပ်သီးအစည်းအဝေးပွဲမကျင်းပမီသုံးနိုင်ငံထိပ်သီးကောင်းဆောင်တွေဆွေးနွေးခဲ့ကြပြီးနောက်လုံခြုံရေးဆိုင်ရာသဘောတူညီချက်ရရှိခဲ့တဲ့အတွက်တူရကီနိုင်ငံကကန့်ကွက်ထားတာကိုရုပ်သိမ်းပေးခဲ့တာဖြစ်ပါတယ်။ဆွီဒင်နဲ့ဖင်လန်နိုင်ငံတွေဟာနေတိုအဖွဲ့ဝင်နိုင်ငံတွေဖြစ်ဖို့ဆက်လက်လှုပ်ဆောင်နိုင်တော့မှာဖြစ်ပြီးရုရှားရဲ့ချင်းချောက်မှုတွေရှိနေတဲ့ဥရောပရဲ့လုံခြုံရေးဆိုင်ရာကိစ္စမှာကြီးမားတဲ့အပြောင်းအလဲတွေဖြစ်ပေါ်လာမှာဖြစ်ပါတယ်။နိုင်ငံခြားရေးဝန်ကြီးတွေဟာသုံးနိုင်ငံနားလည်မှုစွာကြံလာကိုလက်မှတ်ရေးထိုးခဲ့ပြီးဆွီဒင်နဲ့ဖင်လန်နေတိုအဖွဲ့ဝင်ဖြစ်ဖို့တူရကီကကူညီဖိတ်ကြားသွားမှာဖြစ်တယ်လို့ဖင်လန်သမ္မတဆော်လီနင်နစ်စတာကထင်ရှားချက်မှာပြောဆိုထားပါတယ်။ဒီကိစ္စကိုတူရကီနဲ့နေတိုအတွင်းရေးမှူးချုပ်ယန်စတိုလန်ဘတ်တို့ကလည်းတရားစီထင်ရှားချက်တွေထုတ်ပြီးအတည်ပြုခဲ့ပါတယ်။စပိန်နိုင်ငံမဒရစ်မြို့တော်မှာနေတိုနိုင်ငံ30ကထိပ်သီးကောင်းဆောင်တွေတွေ့ဆုံနေကြပြီးအမေရိကန်သမ္မတဂျိုးဘိုင်ဒင်လည်းရောက်ရှိနေပါတယ်။သမ္မတဂျိုးဘိုင်ဒင်ဟာတူရကီသမ္မတအဲဒဂွန်နဲ့အတိအကျတွေ့ဆုံဖို့ရှိနေပြီးတူရကီသမ္မတက F-16 တိုက်လေယာဉ်တွေရောင်းပေးဖို့သမ္မတဂျိုးဘိုင်ဒင်ကိုတိုက်တွန်းပြောဆိုနိုင်ပါတယ်။
ဖန်တမ်းမနေ့ကမြန်မာဘာသာအစီအစဉ်ကိုမနေ့6နာရီကနေ9နာရီထိပိုင်းဒိုမီတာ24 kHz 12133ပိုင်းဒိုမီတာ40 kHz 8133ပိုင်းဒိုမီတာ51 kHz 5805နဲ့ပိုင်းလက်မီတာ190 kHz 1505လို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOE မြန်မာဘာသာအစီအစဉ်ရဲ့ဗုဒ္ဓနေ့မနေ့ခင်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဆက်ပြီးတင်ပြပေးနေပါတယ်။မြန်မာနိုင်ငံတဝမ်းမှာလက်ရှိအမျိုးသားအမျိုးသမီးနဲ့ကလေးငယ်စုစုပေါင်းတသန်းကျော်အိုးအိမ်စွန့်ထွက်ပြေးနေရတယ်လို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအဖွဲ့ကပြောဆိုပါတယ
်။ In addition, more than 4 million children have not accessed education for
ဒါပြင်ကလေးငယ်လေးသန်းကျော်ဟာလည်းစာသင်နှင့်နှစ်နှစ်တိတိပညာသင်ကြားခွင့်မရဖြစ်နေကြောင်းကလေးတွေကိုတည်ငြိမ်အေးချမ်းစွာပညာသင်ကြားခွင့်မှာအဟန့်အတားတွေဖြစ်နေတာဟာဆိုရင်ကလေးလုံသားလူကုန်ကူးခံရမှုနဲ့အရွယ်မတိုင်မီအိမ်ထောင်ချထားမှုတွေဖြစ်လာနိုင်တဲ့အန္တရာယ်ပိုပြီးများလာစေတယ်လို့ကုလသမဂ္ဂအထွေထွေမှုချုပ်ရဲ့ပြောခွင့်ရ Stephen Dujarric ကနယူးယောက်ကုလသမဂ္ဂဌာနချုပ်မှာလုပ်တဲ့အင်ကာနစ်သတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာဖြစ်ပါတယ်။သွားလာခွင့်အခက်ခဲနဲ့ရန်ပုံငွေမလောက်ငါမှုတွေအကြီးအကျယ်ရှိနေပေမဲ့လည်းကုလသမဂ္ဂနဲ့မိတ်ဖက်တွေကနိုင်ငံတွင်းမှာဆက်လက်နေထိုင်ဆောင်ရွက်နေကြောင်း2022ခုနှစ်ပထမ4လအတွင်းလူပေါင်း 1.6 တန်းကိုကူညီပေးအပ်နိုင်ခဲ့ကြောင်းမြန်မာနိုင်ငံဆိုင်ရာလူသားချင်းစာနာမှုတုံ့ပြန်ဆောင်ရွက်ရေးအစီအစဉ်မှာဖော်ပြထားတဲ့အတိုင်းချက်ရှိနေတဲ့လူပေါင်း 6.2 တန်းကိုကုလသမဂ္ဂအနေနဲ့အကူအညီတွေပေးအပ်နိုင်ရေးကတော့ရန်ပုံငွေထပ်ထိုးရရှိမှု၊သွားလာခွင့်တိုးတက်ရရှိမှု၊ပြည်ဝင်ခွင့်ကြံ့ကြာမှု၊ဗန်လုံကအတားအဆီးတွေလိုတားမြစ်ကန့်သက်ချက်တွေကိုဖယ်ရှားပေးမှုအပေါ်မှာမူတည်တယ်လို့လည်းသူကပြောပါတယ်။မြန်မာနိုင်ငံအတွက်ဆန္ဒမှုအကူအညီဒေါ်လာ126တန်းရရှိရေးပန်ကြားထားတာမှာအခုချိန်ထိ17ရာခိုင်နှုန်းသာရရှိသေးတာဖြစ်ပါတယ်ရှင
်။အမေရိကန်ပြည်ထောင်စုတက်ဆက်ပြည်နယ်ကိုလူကုန်ကူးသူတွေခေါ်ဆောင်လာတဲ့ တရားမဝင်ရွှေပြောင်းဝင်ရောက်လာသူတွေအပူဒဏ်ကြောင့်ကုန်တင်ရင်နောက်ခန်းထဲမှာတည်ဆုံရသူအရေအတွက်ဟာအင်္ဂါနေ့မှာ50တယောက်အထိရှိသွားပြီဖြစ်ပါတယ်တက်ဆက်ပြည်နယ်တောင်ပိုင်းဆန်အန်တိုနီယိုမြို့မှာအပူချိန် 39.4 စင်တီဂရိတ်အထိပူပြင်းတဲ့ရာသီဥတုကြောင့်ကုန်တင်ရင်နောက်ခန်းမှာ46ဦးတည်ဆုံနေတာကိုသက်ဆိုင်ရာတာဝန်ရှိသူတွေကတင်းနှလာနေမှာတွေ့ရှိခဲ့ကြပါတယ်အင်္ဂါနေ့မှာတော့တည်ဆုံသူအရေအတွက်ဟာ50တယောက်အထိတိုးလာခဲ့ပါတယ်ဒီအဖြစ်အပျက်ဟာမကြသေးမီကာလတွေအတွင်းမက္ကဆီကိုနယ်စပ်လူကုန်ကူးမှုကိစ္စတွေမှာအဆိုးအဝါဆုံးဖြစ်ရတစ်ခုဖြစ်ပါတယ်။ရွှေပြောင်းဝင်ရောက်လာသူတွေလိုက်ပါတဲ့လာတဲ့ကုန်တင်ရင်ကားမှာတောက်ရည်တင်ဆောင်လာတဲ့လက္ခဏာမတွေ့ရသလိုသုံးလို့ရတဲ့လေအေးဆက်တက်ဆင်ထားတာကိုလည်းမတွေ့ရဘူးလို့အမေရိကန်တာဝန်ရှိသူတွေကပြောဆိုပါတယ်။သေဆုံးသူတွေထဲမှာမက္ကဆီကိုနိုင်ငံသား22ဦး၊ဂွန်ဒီမာလာ9ဦးနဲ့ဟွန်ဒူရပ်စ်က2ဦးပါဝင်ပါတယ်။ကြံ19ဦးနဲ့ပတ်သက်ပြီးဘယ်နိုင်ငံသားတွေဖြစ်တယ်ဆိုတာအတိအကျမသိရသေးဘူးလို့မက္ကဆီကိုအာဏာပိုင်တွေကပြောဆိုပါတယ်။ကလေးလေးဦးအပါအဝင်16ဦးကိုတော့ဆေးရုံတင်ကူးသားထားရပါတယ်။တည်ဆုံသူတွေထဲမှာတော့ကလေးတွေမပါဝင်ပါဘူး။ဒီကိစ္စနဲ့ပတ်သက်ပြီးအမေရိကန်အမိမေလုံခြုံရေးဌာနကစုံစမ်းစစ်ဆေးမှုတွေလုပ်နေကြောင်းအမေရိကန်လူဝင်မှုကြီးကြပ်ရေးဌာနကတော့ပြောဆိုထားပါတယ်ခင်ဗျာ။
မတန်ဆွမ်းဖြစ်စေတဲ့ပိုလီယိုကူးစက်မှုတွေပြန့်တွေ့လာရတဲ့ပါကစ္စတန်နိုင်ငံမှာအင်ကာနစ်ကနိုင်ငံအနောက်မြောက်ပိုင်းဒေသတွင်တနတ်သမားတွေဖြစ်ခတ်တာကြောင့်ပိုလီယိုကာကွယ်ဆေးတိုက်ကြွေး၍အဖွဲ့ဝင်3ဦးသေဆုံးပြီး2ဦးထဏ်ရာရပါတယ်။အာဖဂန်နစ္စတန်နဲ့နေဆက်ပြည်ပခန့်တွေရှိနေတဲ့မြောက်ပိုင်းဝါဇီရစ်စတန်ဒေသတွင်အင်တန်ရာရောက်ပိုလီယိုကာကွယ်ဆေးတိုက်ကြွေးမှုဆောင်ရွက်တဲ့အင်ကာနစ်မနက်ခင်းမှာတနတ်နဲ့ပြစ်ခတ်ခံရတာဖြစ်ကြောင်းတာဝန်ရှိသူတွေကပြောပါတယ်။ပိုလီယိုရောဂါပိုးကြောင့်ဒီနှစ်အတွင်းပါကစ္စတန်ကလေးငယ်17ဦးအကျော်သေခဲ့ပြီးဒါဟာဆိုရင်ကမ္ဘာမှာအရေးအတွက်အများဆုံးဖြစ်ပါတယ်။ဖြစ်ပွားသူအလုံးကဝါဇီရစ်စတန်ဒေသကဖြစ်ကြောင်းပိုလီယိုတိုက်ဖျက်ရေးအမျိုးသားစီမံကိန်းကပြောပါတယ်။အင်ကန်နစ်ကတည်ဆုံထံရရခဲ့တဲ့တိုက်ခိုက်မှုတွေကတော့ဘယ်အဖွဲ့ကလုပ်ခဲ့တယ်ဆိုတဲ့ကိုထုတ်ဖော်ပြောဆိုတာမျိုးမရှိသေးပါဘူး။ပိုလီယိုကာကွယ်ဆေးတိုက်ကျွေးရေးအဖွဲ့ပေါ်တိုက်ခိုက်မှုကိုကုလသမဂ္ဂကလေးသင်ငယ်များရန်ပုံငွေအဖွဲ့ UNICEF ကရှုတ်ချထားပါတယ်ရှင
်။မွေအပါဝင်တရိတ်ဆန်အရှင်အကောင်တရားကျော်ကိုခိုးသွင်းဖို့ကြိုးပမ်းတဲ့အိန္ဒိယနိုင်ငံသားအမျိုးသမီးနှစ်ဦးကိုထိုင်းနေစိတ်မှာဖမ်းမိခဲ့ကြောင်းထိုင်းတော်ရန်တရိတ်ဆန်ကာကွယ်ရေးတာဝန်ရှိသူတွေကအင်္ဂါနေ့မှာပြောဆိုလိုက်ပါတယ်။အသက်38နှစ်အရွယ်နတိရာရာဂျာနဲ့အသက်24နှစ်အရွယ်ဇကီဆူလတန်တို့နှစ်ဦးကိုဗန်ကောက်သူဝနဘူမိလေတိတ်မှာတနင်္ဂနွေနေ့ညကစစ်ဆေးရမှာတော်ရိုင်းတရိတ်ဆန်တွေတရားဝင်တည်ဆောင်လာတာကိုတွေ့ရှိခဲ့တာဖြစ်ပါတယ်။တည်ယူလာတဲ့တရိတ်ဆန်အရှင်တွေရဲ့ကာလတန်ဖိုးကအမေရိကန်ဒေါ်လာ9600ဘိုးလောက်ရှိပြီးမွေးအရှင်အကောင့်20၊သင်းကွေချ2ကောင်၊ဖြူ2ကောင်၊လိပ်38ကောင်နဲ့ပုတ်တင်ညိုအကောင့်50တို့ကိုအိမ်နှလုံးနဲ့ထည့်သည်လာတာဖြစ်ပါတယ်။ထိုင်းနိုင်ငံတော်ရိုင်းတရိတ်ဆန်တရားဝင်ရောင်းဝယ်ဖောက်ကားတဲ့ဂျာဂန်တွေကဖြစ်ပြီးအဓိကကတော့တရုတ်နဲ့ဗီယက်နမ်နိုင်ငံတွေကဝယ်ယူကြတာလို့ဆိုပါတယ်။သူတို့နှစ်ဦးကိုတော်ရိုက်တရိတ်ဆန်ကာကွယ်စောင့်ရှောက်ရေးဥပဒေအပါအဝင်တရိတ်ဆန်ကနေတစင်ကူးဆက်တက်တဲ့ယောဂကာကွယ်ရေးဥပဒေအကောက်ခွန်ဥပဒေအရအရေးယူသွားမှာဖြစ်ကြောင်းထိုင်းတာဝန်ရှိသူတွေကပြောဆိုထားပါတယ်ခင်ဗျာ။သတင်းတွေကိုမတ်သိန်ကီတိုင်းနဲ့အတူကျွန်တော်တို့ကတင်ပြပေးခဲ့တာပါဆက်လက်ပြီးတော့သတင်းဆောင်ပါနဲ့သတင်းပေးပို့ချက်တွေကိုထုတ်လင်းပါရမယ်ခင်ဗျာအခုဆက်လက်ပြီးပထမဆုံးတင်ပြမယ်သတင်းပေးပို့ချက်တစ်ပုဒ်ကတော့ကချင်ပြည်နယ်ဖားကန်းမြို့နယ်ဟောင်းပါကြီးရွာမှာရှမ်းနီစာပေယဉ်ကျေးမှုကောမဒီနာယကတပ်ဖြတ်ခံရမှုဟာ KIA ရဲ့လက်ချက်အဖြစ်ရှမ်းနီအမျိုးသားတပ်မတော် SNA ကဆွဆွဲလိုက်ပြီးဒီတပ်ဖြတ်မှုဟာလူမျိုးရေးပဋိပက္ခဖြစ်စဉ်နိုင်ရဲ့လောက်ရအဖြစ်သုံးသပ်ထားပါတယ်KIA ကတော့အရက်သားကိုတပ်ဖြတ်ဖို့မူဝါဒမရှိကြောင်းညှင်းဆုပ်ထားသလိုဒီတပ်ဖြတ်မှုကိုစုံစမ်းဖြေရှင်းသွားမှာဖြစ်ကြောင်းတုံ့ပြန်ထားပါတယ်။ရန်ကုန်ကနေပေးပို့ထားတဲ့သတင်းကိုတော့ကျွန်တော်ကပဲဆက်ပြောပြပေးပါမယ်ခင်ဗျာ။ဖားကန်းမြို့နယ်ဟောင်းပါကျွော်မှာဒီလ25ရက်နေ့ညနေပိုင်းကအမည်မသိလက်နက်ကိုင်နှစ်ဦးကရှမ်းနီစာပင်နဲ့ယဉ်ကျေးမှုကော်မတီနာယကဦးတန်းဖေ61နှစ်ကိုတနက်နေ့ပစ်တက်ခဲ့ပါတယ်။ဒီတပ်ဖြတ်မှုဟာကချင်လူမျိုးရေးတပ်မတော် KIA ရဲ့လက်ချက်ဖြစ်တယ်လို့ရှမ်းနီအမျိုးသားတပ်မတော် SNA ရဲ့ပြောခွင့်ရှိသူဗိုလ်မှူးကြီးစိုင်းအောင်မင်းက VOA ကိုအခုလိုပြောပါတယ
်ကျွန်တော်တို့စုံစမ်းထားချက်အရပေါ့လေသုံးသပ်ကြည့်တာကတော့ KIA ကနေလုပ်တယ်လို့ပဲကျွန်တော်တို့အနေနဲ့သုံးသပ်လို့ရပါတယ်ဘာကြောင့်လဲဆိုလို့ရှိရင်ပြဿနာဖြစ်ထားတဲ့အချက်ကြီးရှိနေတဲ့အခါကျတော့ဒါ KIA လက်ချက်လို့ပဲကျွန်တော်အနေနဲ့ပြောရပါတယ်က
SNA ရဲ့ထုတ်ပြန်ချက်မှာတော့ဦးတန်းဖေဟာဖားကန်းမြို့နယ်ရှိရှမ်းနီရီနေထိုင်ရာကျေးရွာအပွင့်မှာကချင်မနောတိုင်းစိုက်ထူမှုနဲ့ Satin Jang Kisan at Patalu, Kachin Badai, Gonzon to Une, Saga, Achi, Tim Pikabi, Eddie Yanni Mabe, Tapia Kaya, John Pobiavare, Udan Pia, a Ted Tauze Shibi, Nibam Yazwa, Shani, Ye Sang Yen, Nidu Pide Abin, Bigger Sezu Nito Grega, Yachi, Ocho Ye Mutaw, and you get Boo John Le Tiabare, Kaya Pianjay Tawangan, Bumuji no Bugado, Kaya Ma Yadari Tapia de Muara Mishi John.
ဘိုးကညွန်ကြားတာမျိုးလည်းမရှိကြောင်းပြောဆိုပါတယ်အဲ့ဒီသူပြန်ကြေညာတဲ့နယ်ပတ်သက်လို့ကျွန်တော်တို့ခေဟောတော့အဲ့ဒါတုတ်ချန်ဖို့တလို့လူကိုတတ်ဖို့ဆိုတဲ့အဲ့ဒီငွာကတည်းကျွန်တော်တို့စီမံမရှိဘူးအခုဖြစ်နေတဲ့ပတ်သက်တို့လည်းကျွန်တော်တို့ကညွန်ကြားတာမရှိဘူးသူတွေကချက်ကတော့ကျွန်တော်တို့လည်းဖြစ်နေတယ်အာမီတူသွားပါနဲ့လောက်ကလည်းနောက်ကျွန်တော်တို့အဲစစ်တပ်ကလူတွေများလောက်တာပါ
ကျွန်တော်တို့မဟုတ်လို့ရှင်တော့အဲပြန်ပြီးမှအတူတူပြန်ဆွေးရမှာဖြစ်ပါတယ်ဟုတ်လို့ရှင်တယ်ဘာကြောင့်ဒီလိုဖြစ်တဲ့ဆိုတာကတော့ကျွန်တော်တို့လည်းညမှတ်ဖြစ်ရမှာဖြစ်အဲ့စံတွေကဘုံဘူးကြီးဆိုင်မင်းကအဖြစ်အပျက်ဟာလူမျိုးရေးပြဿနာကိုဥတည်နေတာကြောင့်ပြင်းပြင်းထန်ထန်တားမြစ်ဖို့လိုကြောင်းဆက်ပြောပါတယ်ဒီလိုလုပ်လို့ရှိရင်လူမျိုးရေးပြဿနာတွေဖြစ်ပေါ်လာနိုင်တယ်လို့
လို့ရပါတယ်။ဘုလူမျိုးသမီးပခန့်နေဖြစ်အောင်သူတို့ဘက်ကနေရင်းရင်းထန်ထန်ကိုတောင်းရထားမှရလိမ့်မယ်ကြ။ဘာလဲဆိုတော့ဒီလိုကိစ္စမျိုးတွေကကျွန်တော်တို့ကလည်းစတင်ပြီးတွေ့လို့လာမဟုတ်ပါဘူး
။ဘုံမူကြီးနော်ဘူးကတော့ရှမ်းနဲ့ကချင်ဟာကချင်ပြည်နယ်ကဌာနေတိုင်းရင်းသားတွေဖြစ်တာကြောင့်လူမျိုးရေးပฏิပက္ခဖြစ်စီတာမျိုးကိုမလုံစော်ကြဖို့လိုအပ်ကြောင်းပြောဆိုပါတယ်
။လူမျိုးရေးပြဿနာတည်အောင်ကတော့မလုံစော်တာတော့ကောင်းဆုံးဖြစ်ပါတယ်။ချားနဲ့တချင်ဆိုတဲ့လူမျိုးရေးဖြစ်တဲ့ဒီတောင်းနှုံးတရားတော့မလုံကောင်းပါဘူး။ကျွန်တော်တို့ချမ်းတိုင်းသားတွေကျွန်တော်တို့ပချင်းတိုင်းသားတွေအားလုံးအတူတူပါပဲ။ကျွန်တော်တို့ပချင်းပြည်နယ်ကဌာနေသားတွေဖြစ်ပါတယ်။ဆိုတော့လူမျိုးရေးပြဿနာဖြစ်အောင်ပေါ့နော်အလုပ်ချုပ်တာကတော့မဖြစ်သင့်ဘူးလို့ကျွန်တော်ထင်ပါတယ်ဟုတ်တယ
်ဖာကန်ဒေတာကန်တူကတော့လောလောဆယ်လူမျိုးရေးပြဿနာဖြစ်ပွားစေနိုင်မဲ့အရေးလက္ခဏာမရှိကြောင်းနဲ့အမှန်တကယ် KIA ကတပ်ဖြတ်ခန့်ရင်လဲနှစ်ဖက်ညီနိုင်ဖြစ်ရှင်းစီလို့ကြောင်းပြောပါတယ
်လို့ပြောတော့ရှမ်းပြည်နဲ့ဒီလက်ရှိတချေလူမျိုးစုကလူမျိုးရေးအမိခတ်ဆက်တင်ပြရတော့ကျွန်တော်အဲ့အရေးကြီးတော့မသိဘူးကြဒီလိုဖြစ်တဲ့အပေါ်မှာပုံမှန်တစ်ခါကလည်းပြန်ပြီးလည်းနဲ့တက်ဖြစ်ပြီးဖြည့်ရှင်းနေတယ်ဆိုတော့အခုတော့ပြောင်းတော့နားလည်အောင်ကျွန်တော်တို့ကုလင်မှာဖြည့်ရှင်းတော့ပုံပြီးကောင်းမယ်လို့ထင်ပါတယ
်2020ခုနှစ်ဇူလိုင်လအတွင်းဖားကတ်မြို့နယ်စဲစင်းချေးရွာမှာရှမ်းပြည်လူငယ်2ဦးဖမ်းဆီးတပ်ဖြတ်ခံခဲ့ရတာနဲ့ပတ်သက်ပြီး KIA နဲ့ရှမ်းပြည်နိုင်ငံရေးလူမှုရေးအသင်းအဖွဲ့တွေအကြားတင်းပါမှုရှိခဲ့သလိုညှိနှိုင်းဖြည့်ရှင်းခဲ့တာတွေလည်းရှိခဲ့ပါတယ်ဒါကတော့ရှမ်းနေရပ်ဘက်ကောင်းဆောင်တကူအသက်ခံရတဲ့ကိစ္စနဲ့ပတ်သက်ပြီးရန်ကုန်ကပေးပို့ထားတဲ့သတင်းကိုကျွန်တော်ကပြောပြပေးခဲ့တာပါဆက်လက်ပြီးတော့ပုဂံညောင်ဦးဘက်ကအခြေအနေတွေကိုပြောပြပါအောင်မယ်မန္တလေးတိုင်းညောင်ဦးမြို့နယ်ပုဂံမြို့ဟောင်းမှာစစ်သားနဲ့ရဲအင်အားအတော်များများခြားထားပြီးမြို့အဝင်အထွက်စစ်ဆေးတာတွေရှိနေတယ်လို့ဒေသခံတွေကပြောဆိုပါတယ်မြို့တွင်းမှာတော့လမ်းပြပြင်တာတန်ရှင်းရေးဆောင်ရွက်တာတွေဒီရက်ထက်လုပ်နေတယ်လို့ပြောပါတယ်ဒီအကြောင်းရန်ကုန်ကပေးပို့ထားတဲ့သတင်းကိုတော့မတ်တိန်ကြီးထိုက်ကဆက်ပြောပြမှာပ
ါစစ်ကောင်စီခေါင်းဆောင်ဗိုလ်ချုပ်မှုချင်းမြောင်လှိုင်ဒီအပိုင်းတဲမှာပုဂံကိုရောက်လာမှာဖြစ်လို့အရင်ကထက်ပိုပြီးလုံခြုံရေးတူးချထားတယ်လို့ပုဂံဒေသခံတွေကပြောပါတယ်ပုဂံမြို့အနီးတဝိုက်နေရာတွေကိုပါဖြန့်ပြီးလုံခြုံရေးယူထားတဲ့အကြောင်းပုဂံကခီးသွွားလုပ်ငန်းရှင်တဦးက VOE ကိုပြောပါတယ
်ရင်ရအစီအရလောက်ကြီးမထောက်ဘူးပြဒီနေ့ရနေသွားပြီးစီတီတို့စီစီတို့တော့များတယ်ပြမျိုးအဝင်အထွက်အကုန်လုံးကအစစစ်စီများတယ်ပြီးတော့အရောက်မြစ်ထဲမှာလေအဲသူတို့လုံလုံရေးချတာရှိရပြအဲပြီးတော့ရုပ်တင်နဲ့လည်းသွားလာနေရရှိရဲစစ်တော်တော့မျိုးဝင်အထွက်မှာရေးဆဲပ
ြပကံမျိုးအဝင်အထွက်မှာစစ်စေးတာတွေရှိပေမဲ့မျိုးတွင်းမှာဖျားဘူးဧည့်သည်တွေကတော့တားဆီးစစ်စေးတာမျိုးမရှိဘူးလို့ဒေသခံတို့ကပြောပါတယ်စစ်ကောင်စီတပ်သားတွေကိုဖျားစီတီတိုင်းမှာအဆောင်သဘောမျိုးတွေ့ရတယ်လို့လဲဗကံအဲလန်းညွတ်တူကပြောပါတယ
်တဆွဲထားလားပါလားဘယ်လိုလားတော့မသိဘူးနော်ဖျားနဲ့ကြိုင်းမှာဆောင်လေးရောအရင်တက်ပုံချထားတော့တွေ့ရတယ်ဒါပေမဲ့ဧည့်သည်မိလားမြန်လားပေါ့နော်ကားရီဆက်လာကြည့်လာတော့တခုမှမလုပ်ပဲနဲ့တွက်တူအဲ့လိုဆောင်နေနဲ့ဆောင်တာပေါ့နော်နောက်ကလည်းကျွန်တော်ဧည့်သည်ခေါ်ကျွန်တော်ကကျွန်တော်ဖျားဖို့သမိုင်းရှင်းပြီးရတယ်ဧည့်သည်ကြမ်းတင်ပြီးရင်ပြန်တွေ့နောက်ဖျားသွားနောက်ဖျားမှာလည်းအဲ့လိုတွေ့နေတယ်အမှားတော့တို့ကလည်းဘယ်လိုဖြစ်အောင်မရှိဘူး။မ လဲလို့ပတ်တော့တော့ပုံမှန်ပဲဗျလူကြီးကလည်းအဲ့ဒါလဲရတယ်ပေါ့နော
်ပကံမျိုးရင်းထဲမှာလည်းလမ်းတွေပြုပြင်ပြီးတစ်ပင်တွေကိုထုံးတုပ်တန့်ရှင်းတာတွေဒီအပိုင်းထဲမှာလှုပ်ကြတယ်လို့လည်းဒေတာခံတူကပြောပါတယ
်လမ်းနေရှင်းတော့ပုံမှန်တော့လမ်းနေရာမမြင်မများဖြစ်တာရပါတယ်ပေါ့သူကဆိုရတာမနဲ့တူရတယ်အဲ့ဒါကလမ်းချဲတာတွေပေါ့နော်လမ်းရှင်းတာတွေနောက်တစ်ခါဒီလမ်းပြန်ချောင်းအောင်လုပ်တာတွေအဲ့ဒီဆက်တက်လေနားလေးကိုဒီဘက်ဆက်လေးနဲ့တက်တယ်နေတက်ချင်းလောက်ပါတယ်ပေါ့နော်အတက်တယ်လေးကိုပြန်ပြီးတော့ထုံးတော့ပြီးဝိုင်းလာတယ်နော်အလမ်းလေးကတက်တယ်လေးကို
စစ်ကောင်စီအရာရှိအများစုကဇွန်လ15ရက်ကလေးကပကံရင်ကျင်းမှုနယ်မြေမှာရှိတဲ့ဖုန်ကြီးချောင်းတချို့မှာစခန်းချလုံခြုံရေးယူထားတာလို့ဖုန်ကြီးချောင်းနဲ့နှိဆက်သူတချို့ကပြောပါတယ်အခုလိုအချိန်ကြာကြာတက်ဆွဲနေရယူထားပြီးဒီအပိုင်းတွေမှာလမ်းပြုပြင်တာတွေအပြင်ရေတီတိုင်းမှာလုံခြုံရေးတွေချထားတာတွေကြောင့်စစ်ကောင်စီခေါင်းဆောင်ပကံဒေသကိုလာမယ်လို့ဒေသခံတွေကခန့်မှန်းကြတာပါစစ်ကောင်စီဘက်ကတော့အခုလိုပကံရင်ချင်းမှုနယ်မြေမှာလုံခြုံရေးတွန့်မြင့်ထားတာနဲ့ပတ်သက်ပြီးတစုံတရာထုတ်ပြန်ထားတာမရှိသေးပါဘူးရှေ့သတင်းပတ်အတွင်းမှာပဲပကံဒေသမှာလမ်းချမ်းမဲကောင်ဒေသရင်းစီဝေးပွဲကျင်းပဖို့လည်းအစီအစဉ်ရှိပါတယ်ရှင
်ဒါကတော့မတ်သိကီခြိုက်ပြောပြသွားတာပါ VOA ရဲ့ဗုဒ္ဓဟူးနေ့မနေ့ပဲအတန်လွင်အစီအစဉ်ကိုဆက်လက်ထုတ်လွှင့်နေပါတယ်ဆက်လက်ပြီးတော့ပတိပက္ခရဲ့အတွင်းကကလေးတွေနဲ့ပတ်သက်တဲ့စောင်းပါကိုတင်ပြပါဦးမယ်2005ခုနှစ်ကနေ2020ပြည်နှစ်အတွင်းလက်နက်ကင်တိုက်ပွဲတွေမှာကလေးတွေပေါ်ပြစ်မှုပေါင်း 26,000 ကျော်ကျူးလွန်တာခံခဲ့ရတယ်လို့ကုလသမဂ္ဂကလေးများရန်ပုံငွေအဖွဲ့ UNICEF ကပြောဆိုပါတယ် VOA သတင်းတောက်လီစာရှလိုင်းဂျနီဗာကနေသတင်းပေးပို့ထားတာကိုကိုရဲမောင်ကဆက်ပြောပြပေးပါမယ်ခင်ဗျာ
အာဖရိကအာရှအရှေ့အလယ်ပိုင်းနဲ့လက်တင်အမေရိကတိုက်ကပဋိပက္ခပေါင်း30ကျော်ကိုလေ့လာရမှာကလေးတွေဟာစစ်ရဲတံကိုခံရပြီးပြောမပြနိုင်လောက်အောင်ဆိုးရွားတဲ့အရာတွေကိုကြာရှည်စွာခံနေရတယ်လို့ထုတ်ပြန်ပါတယ်။ဒီလေးလာချက်ထဲမှာပါတဲ့ကိန်းဂဏန်းတွေကလက်တွေ့ဖြစ်နေတာတွေရဲ့တစ်စိတ်တစ်ပိုင်းလောက်သာဖြစ်ပြီးပဋိပက္ခအကြမ်းမှာကလေးတွေအပေါ်ကျူးလွန်ခံနေရတဲ့လက်တွေ့အခြေအနေဟာဒီထက်ပိုများတယ်လို့လည်းသူတည်တီတွေကပြောပါတယ်။ကလေးတွေအပေါ်ဆိုးရွားစွာကျူးလွန်မှုတေချာအတိပြုလို့ရတဲ့အရေးအတွက်ကတော့တနည်းကိုပြန်မြ87မှုရှိတယ်လို့အရေးပေါ်အခြေအနေမှာကလေးတွေကိုအကာအကွယ်ပေးရေးဆိုင်ရာ UNICEF အဖွဲ့ရဲ့အကြီးတန်းအကြံပေးတရှာဂိလ်ကပြောပါရယ်ပရိပခအတွင်းတေကျေထိခိုက်သူကလေး34,000ကျော်ရှိကြောင်းလည်းအစီရင်ခံစာမှာဖော်ပြခဲ့တာပါ
Between 2016 and 2020, 82% of
the town's town and the town's day, the new Pribaka Rin, a debut tarek, Glithi Somu Bauye, Shisani Yagainunga, Afghanistan, Israel, Palestine, Syria, Yemen, Somalia, Dinia Naguma, Pikiraba, a Yediji Taupialude, a Chetichekaro, Glithiha, Madia Bimu, Julun, Kayaraga, the Mumaka Pinibi, a Chiniga, Bosu Lani Bade.
ပြန်ပြီးဆွဲခံရတဲ့ကလေးတွေဟာတိမ်သွင်းခံရတာ၊လိန်စော်ကားခံရတာ၊စတဲ့တခြားမတရားမှုတွေကိုလည်းခံရလေးရှိပါတယ်။ပရိပကကြားမှာအနည်းဆုံးကလေး 14,200 ပြန်ပြီးဆွဲခံရပြီး 9,300 ကျော်ဟာစစ်သားတွေအဖြစ်တိမ်သွင်းစုဆောင်းတာခံရတယ်လို့လည်းထုတ်ပြန်ချက်ထဲမှာအတည်ပြုထားပါတယ်။ဒါရင်မကသေးပဲကလေးတွေဟာအာဓမ္မပြုကျင့်ခံရတာ၊အသင်းအာဓမ္မအိမ်အောင်ပြုခံရတာနဲ့လိန်အမျက်ထုတ်ခံရတာတွေလည်းရှိနေပါတယ်။အနည်းဆုံးကလေး 14,200 ဟာနှီးမျိုးစုံနဲ့လိန်စော်ကားခံရတယ်လို့လည်းပါပါရယ်။ကလေးတွေလိန်စော်ကားခံရတာကသတင်းပေးတိုင်ကြားခံရတာအနည်းဆုံးလို့အကြံပေးတက်ရှာဂိလ်ကပြောပါရယ်
။ Sexual violence does occur against children. It is used as a tactic.
ကလေးတွေအပေါ်လိန်ပိုင်းဆိုင်ရာစော်ကားမှုဖြစ်နေပါတယ်။ဒါကိုစစ်အတွင်းနီလန်းတစ်ခုတစ်ဖွဲ့အသုံးချနေတာပါ။ပဋိပက္ခရှိရာနေရာတိုင်းမှာဒီကိစ္စနဲ့ပတ်သက်လို့တိုင်ကြားမှုကအနည်းဆုံးပါဘာလို့လဲဆိုတော့ဆက်သွယ်တိုင်ကြားနိုင်ဖို့အခက်အခဲနဲ့တိုင်ရမှာကိုကြောက်လန့်နေတာတိုင်ကြီးလိုအမဲဆက်ကြံခဲ့မဲ့အရေးစိုးရိမ်မှုတွေကြောင့်ဖြစ်ပါတယ်။ကလေးတွေဟာအကြောင်းမျိုးစုံနဲ့အသုံးချခံနေရပြီးတမင်သက်သက်ပြစ်မှတ်ထားလုပ်ခံနေရတယ်လို့တောင်းယူဆလို့ရပါတယ်။လက်နက်ကိုင်ပဋိပက္ခအတွင်ပါဝင်တဲ့သူတွေအကုန်လုံးကိုတောင်းဆိုချင်တာကတော့ကလေးတွေကိုအသုံးချနေတာတွေကိုချက်ချင်းရက်တန်းကရက်ဖို့ပါ
ကလေးတွေဟာစစ်သားအဖြစ်စူဆောင်းတိမ်သွင်းခံရတာဖြစ်စည်းတဲ့လိန်ဂျွန်စာပို့တွေအဖြစ်နဲ့အတုံးချခံနေရပြီးမတရားပြစ်မှုကျူးလွန်မှုတွေရကြဖို့လည်းတောင်းဆိုထားပါတယ်။ပဋိပက္ခအတွင်းမှာပါဝင်သူတွေအနေနဲ့နိုင်ငံတကာလူသားချင်းဆိုင်ရာနဲ့လူခွင့်ရေးချမှတ်ချက်တွေကိုလေးစားလိုက်နာဖို့နဲ့ကလေးတွေကိုအကာအကွယ်ပေးနိုင်ဖို့နည်းလမ်းတွေချမှတ်ဖို့ကို UNICEF ကပြောကြားလိုက်ပါတယ်။အဖွဲ့ကြီးအနေနဲ့ကလေးတွေအပေါ်ပြစ်မှုကျူးလွန်မှုအချို့ကိုအကာအကွယ်ပေးနိုင်ခဲ့ပြီးတချို့နေရာတွေမှာတော့ကျူးလွန်သူတွေနဲ့စိစက်ညှိနှိုင်းမှုတွေကြောင့်ဟန်တားနိုင်ခဲ့တယ်လို့ဆိုပါရယ် ပြီးခဲ့တဲ့နှစ်20အတွင်းအနည်းဆုံးကလေးတသိန်း800000ဟာလက်နက်ကင်အဖွဲ့အစည်းတွေလက်ထဲကနေလွတ်မြောက်လာခဲ့တယ်လို့လည်း UNICEF အစီရင်ခံစာကဖော်ပြထားပါတယ်ခင်ဗျာ
။ကိုရိုင်းမွန်ပြောပြသွားတာပါ။ပဋိပက္ခတွေအတွင်းကကလေးတွေအကြောင်းအပြီးမှာတော့တဘာဝပတ်ဝန်းကျင်ဆိုင်ရာအကြောင်းအရာတစ်ခုကိုဆက်လက်ပြောပြလိုပါတယ်။ကဘာတလောမြေစီလော၆သိန်းမှုနဲ့မိုးကောင်ရေရှောင်းမှုတွေကိုတိုက်ဖျက်ဖို့မြေယာစီမံခန့်ခွဲမှုတွေစိန်လန်းစုပြေအောင်ပြုစုပြောင်းထောင်မှုအစီအစဉ်တွေနဲ့တုံ့ပြန်ကြဖို့ကုလသမဂ္ဂကတိုက်တွန်းလိုက်ပါတယ်။ကဘာတလောလူတန်းပေါင်းရာနဲ့ချီခံစားနေရတဲ့အခြေအနေတွေကိုဖြေရှင်းဖို့ကုလသမဂ္ဂကဒီတိုက်တွန်းလိုက်တဲ့အကြောင်းကိုတော့ VOA သတင်းတောက်လီစာရှလိုင်းသတင်းပေးပို့ထားတာကိုကိုအောင်လင်းဦးကဆက်ပြီးပြောပြပေးပါမယ်။
ရောအာဖရိကဒေသကအပူလမ်းကြောင်းဥရောပမှာအခုခါအချိန်ကမဟုတ်ပဲပြင်းထန်တဲ့အပူရန်ခံနေရပါတယ်။မလနဲ့ဧပြီလအတွင်းကာလကြာရှည်အပူရန်ခံနေရတာတွေကလည်းပိုဆိုးလာပါရဲ့။ဥရောပနိုင်ငံတွေဟာပုံမှန်အားဖြင့်ဇူလိုင်နဲ့ဩဂုတ်လတွေမှာအပူရန်ခံရလေရှိပေမဲ့အခုခါဇွန်လလယ်မှာကလေးကခံစားနေကြရတယ်လို့လည်းကမ္ဘာမိုးလေဝသအဖွဲ့ WMO ရဲ့ပြောခွင့်ရ Clean Newlist ကပြောပါရဲ့။ဥရောပနေရာတော်တော်များမှာမိုးကောင်ရေရှားမှုတွေနဲ့အတူဖြန့်မြအပူချိန်ဟာဆယ်ရာခိုင်နှုန်းကျော်ပုံများနေတယ်လို့လည်းပြောပါတယ
် As a result of climate change heat waves are starting earlier they're becoming more frequent and more severe because
ဇာတိဥတုဖောက်ပြန်မှုကြောင့်အပူလိုင်းတွေလည်းဆွမ်းလာပါတယ်ကမ္ဘာလေထုထဲမှာကာဗွန်ဓာတ်ငွေ့တွေစံချိန်တင်လာအောင်ပုံများလာတာကြောင့်မကြာခဏအဖြစ်များလာပြီးပုံပြီးတော့လည်းပြင်းထန်လာပါတယ်ဒီကနေ့ဒီအချိန်မှာတွေ့မြင်နေရတဲ့အခြေအနေဟာအနာဂတ်မှာကြုံရမယ့်အခြေအနေပ
ါအပူလိုင်းတွေကမိုးကောင်ရေရှားမှုတွေတောမီးတွေနဲ့ကနေရခြေပြက်မှုတွေဖြစ်တတ်ပါတယ်။မိုးအောင်ရေရှားမှုတွေမကြာခဏကျင်းပပြီးပြင်းထန်လာရမှာ2000ကျင်းနှစ်ကစ29ရာရင်တို့တိုးလာပြီးနှစ်စဉ်လူ55သန်းလောက်ခံစားနေရတယ်လို့လည်းဒလူရမိုးကပြောပါရယ်။ကမ္ဘာ့ချမ်းမရေးဖွဲ့ဒလူချိုကလည်းမိုးအောင်ရေရှားမှုတွေဟာအရေးကြီးတဲ့ကမ္ဘာ့ပြဿနာဖြစ်သတိပေးထားတာပါ။ဒေသတိုင်းမှာမိုးအောင်ရေရှားမှုတွေအဖြစ်များလာနေပြီးပုံမှန်ပြင်းထန်လာနေတာကြောင့်လူသန်းပေါင်းများစွာရဲ့ချမ်းမရေးနဲ့တာယာဝါပြောရေးကိုထိခိုက်လာနေတယ်လို့လည်းပြောပါရယ်။အထူးသဖြင့်အာဖရိကဥရောပဒေသမှာပြင်းပြင်းထန်ထန်ခံစားနေရတယ်လို့လည်းဒရွေးချူပြောဝင်ရကာလာဒရိုက်စ်တွေကပြောပါရယ
် In the past 10 years the region has endured 3 severe droughts the frequency and severity of droughts in recent years linked to the changing climate has made it harder and harder for families to recover
လွန်ခဲ့တဲ့ဆယ်နှစ်အတွင်းဒီဒေသမှာပြင်းထန်တဲ့မိုးကောင်ရေရှားမှုနဲ့၃ချိန်ကြုံခဲ့ရပါတယ်ရှာတီဥတုဖောက်ပြန်မှုတွေနဲ့ဆက်နွယ်နေတဲ့မကြာသေးခင်နှစ်တွေကမကြာခဏကြုံခဲ့ရတဲ့ပြင်းထန်တဲ့မိုးကောင်ရေရှားမှုတွေကြောင့်ဒီဒေသကမိသားစုတွေပြန်လည်နလန်ထူအောင်ကြိုးစားရတာခက်ခဲတဲ့ခက်ခဲလာနေပါတယ်။အာဖရိကဥချိုဒေသကတန်းနဲ့ချီတဲ့လူတွေဟာငတ်မို့ခေါင်းမမှုနဲ့ရင်ဆိုင်နေရပါတယ
်။အခြေတဲကိုရှာရှာနိုင်မှုမိုးကောင်ရေရှားမှုတန်းကိုရှာချဖို့နဲ့ကဏ္ဍရမြေခြေပြတ်မှုကိုကြိုတင်တုံ့ပြန်မှုတွေနဲ့တားဆီးနိုင်တယ်လို့လည်းကုလသမဂ္ဂအဖွဲ့အစည်းကလက်ခံထားကြပါတယ်။မိုးရေစုဆောင်းတာဆယ်မြောင်းဖောက်လောက်တာမိုးကောင်ရေရှားမှုတန်းခဏနဲ့ဒီနှစ်တွေစိုက်ပျိုးနိုင်အောင်စီစဉ်တာစတဲ့စီမံနေနဲ့တုံ့ပြန်ဖြစ်ရှင်းနေတယ်လို့လည်းပြောပါရယ်စနေတိကျမြေယာစီမံခန့်ခွဲမှုတပင်းစိုက်ပျိုးရေးစိမ့်လန်းစုပြေးစီမံခန်းတွေနဲ့ကဏ္ဍရမြေခြေပြန့်လာမှုတွေကိုတိုက်ဖြတ်ပြီးအရင်ခြေနေမျိုးပြန်ရောက်လာအောင်ကြိုးပမ်းကြဖို့လည်းအကြံပြုထားတာပါမြေကာပေါင်းတန်းနဲ့ချီပြန်လည်ထိန်းသိမ်းနိုင်ခဲ့သလိုအလုတ်ကင်ပေါင်းထောင်ထောင်ချီဖန်တီးပြနေခဲ့တဲ့အာဖရိကစာရေးဒေသကအီယာမစင်းအောင်တတိုင်းလို့အထိပ္ပယ်ရတဲ့The Great Green Wall စီမံကိန်းကိုနမူနာဖြစ်နေလဲထောက်ပြထားကြပါရယ်ခင်ဗျာ
ကိုအောင်လင်းဦးပြောပြသွားတာပါခင်ဗျာ VOA ရဲ့ဗုဒ္ဓဟူးနေ့မနက်ပတ်အတန်လွင်အစီအစဉ်တွေကိုဆက်လက်ကြည့်ရှုနားတော်တာဆင်နေရတာဖြစ်ပါတယ်ကျွန်တော်ရဲ့အတန်လွင်အစီအစဉ်တွေကိုလိုင်းဒိုမီတာ25 40နဲ့51တကွာနေဆက်လက်ထုတ်လင်းနေတာပါမကြမီအချိန်အတွင်းမှာအပတ်စဉ်ကဏ္ဍတွေကိုဇက်တိုက်ထုတ်လင်းပေးဖို့အစီအစဉ်ထားပါရယ်ခင်ဗျာ
VOA American တန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကို email သတင်းလောင်အဖြစ်နဲ့ VOA ပေးတက်တီစီကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်။အခုဆိုရင်ဒီ email သတင်းလောင်ကို Facebook စာမျက်နှာကနေပြီးလွယ်လွယ်ကူကူတောင်းယူနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့ VOA မြန်မာဝိုင်း Facebook စာမျက်နှာမှာ sign up ဆိုတဲ့အပြရန်အတန်းလေးကိုနှိပ်လိုက်ရင်အလိုလျောက်ကျမတို့ရဲ့ internet ပင်မစာမျက်နှာပေါ်က email သတင်းလောင်တောင်းယူနိုင်တဲ့နေရာကိုရောက်ရှိပါတယ်။ပြည်ညမဝိုင်းပင်မစာမျက်နှာမှာဆိုရင်လည်းတရင်တွေအောက်မှာဝန်ဆောင်မှုများဆိုရဲကောင်းစင်နဲ့နေ့စဉ်အီးမေးလ်သတင်းလွှာဆိုရဲစာသားလေးတွေ့ရင်တော့အဲ့ကနေပြီးအီးမေးလ်သတင်းလွှာတောင်းယူနိုင်ပါသေး။နောက်တစ်နည်းကတော့ပြည်ညမအီးမေးလ်လိပ်စာ bammi@viewnews.com ဒါမှမဟုတ်ရင်လည်းပြည်ညမ Facebook Messenger ကနေပြီးတော့ကိုယ့်ရဲ့အီးမေးလ်လိပ်စာကိုရေးပို့လိုက်ပါနော်။အီးမေးလ်လိပ်စာကိုတေချာမှတ်အောင်ရေးပို့ဖို့တော့လိုပါသေး။ နေ့စဉ်တနေ့နှစ်ချိန်ပို့ပေးနေတဲ့အီးမေးလ်သတင်းတော်ကသတင်းကောင်းစင်တွေနဲ့သတင်းအကျဉ်းချုပ်ကိုတစုတစုနဲ့ရရှိနိုင်အောင်လို့စီစဉ်ပေးထားပါတယ်။ VOA ပြည်သက်အတွက်သတင်းတွေကိုရေဒီယိုရုပ်မြင်သံကြားနဲ့အင်တာနက်တို့ကနေအရောက်ပို့ပေးနေပါရဲ့ရှင
်။မင်္ဂလာပါခင်ဗျာ။ VOA American အတန်ရဲ့ဗုဒ္ဓနေ့မနေ့ဖက်အတန်လွင့်အစီအစဉ်တွေကို line to meter 25 kHz 12113ညLine to meter 40 kHz 0413ညLine to meter 58 kHz 5805တို့ကပါခင်ဗျားတို့ကနေဆက်လက်ထုတ်လွှင့်နေတာဖြစ်ပါတယ်ဆက်လက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမှာပါနောက်တော့တဆင်ရမယ့်အပတ်စဉ်ကဏ္ဍတွေကဆိုလို့ရှိရင်လူမှုကွန်ရက်ပေါ်ကသတင်းတူးများအမေရိကန်နိုင်ငံရေးအကြောင်းမြင်ွေးချက်မှတ်စုကဘာတလွားခီးသွားအစီအစဉ်တွေကိုထုတ်လွှင့်ပေးဖို့စီစဉ်ထားပါတယ်အခုပထမအဆုံးအနေနဲ့ကတော့ပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းဆိုရှယ်မီဒီယာပေါ်မှာလူကြည့်များတဲ့တမင်းနဲ့ဗီဒီယိုသတင်းလေးတွေကိုပြောပြခြင်းပါတယ်ယူကရိန်းမြို့တော်ခီယက်ကိုရုရှားကဒုံးကျည်နဲ့ပစ်ခတ်တိုက်ခိုက်မှုအရတားနေအိမ်တိုက်တာတွေကိုထိမှန်မှုကိုလံဘီယာနိုင်ငံကနွားရိုင်းဖမ်းပွဲလူအပြည့်နဲ့ပွဲကြည့်စဉ်ပြိုကျတဲ့အကြောင်းဒီလိုဆိုရှယ်မီဒီယာပေါ်ကလူကြည့်များတဲ့တမင်းနဲ့သတင်းတူလေးတွေကိုမတ်အေးတန်တာကျော်ကစူးစီးတင်ဆက်ပေးထားပါတယ်ခင်ဗျာ
ဒီနေ့သတင်းပတ်အတွင်းတော်တော်လေးအေးချမ်းနေတဲ့ KF မြို့တော်မှာတနင်္ဂနွေနေ့ကပောက်ကွဲမှုတွေနဲ့တိမ့်တိမ့်တုန်ခါခဲ့ပြန်ပါတယ်။ယူကရိန်းနိုင်ငံကိုကျူးကျော်တိုက်ခိုက်နေတဲ့ရုရှားတပ်ဖွဲ့တွေပြီးခဲ့တဲ့တနင်္ဂနွေဇွန်လ26ရက်နေ့ကတော့ KF မြို့တော်ကိုပြန်ပြီးတော့စတင်တိုက်ခိုက်ခဲ့တာပါ။ဗိုလ်ချုပ်အကြောင်းလေးတစ်ခုပဲကိုဒုံးကျည်ကြပြီးတော့မြေကွက်လက်လက်ဂျန်ကြီးဖြစ်သွားတာကိုယူကရိန်းအရေးပေါ်ဌာနဗီဒီယိုမှာတွေ့ရပါတယ
်They attack. It's maybe symbolic here, symbolic aggression.
Here, you know, Vitaly Klitschko, NATO TV, Sino, Wemdangima, Thru, Chara, Hempia, Lobjara, Pinangari, Tia Binary Dima, Tetako, Lobjara, Lobjari. Restaya, Taikan Mujang, Kiev Muroma, Manette, Sovang Rega, Mulema, Pagwan, who Legula, Pinibari. Tia Taikan Murijang, Gore, I did it by Pio Jagabro, Misre, Langdagi, Muro, and Lobjari. Restaya, you great mother, Taikan Muriha.အရသားတွေကိုပြစ်မှတ်မထားပါဘူးလို့ပြောထားတာပါ။အဲဒီကပြစ်မှတ်ထားတဲ့ယူကရိန်းစစ်ဖက်ပြစ်မှတ်တွေအလုံးကိုထိအောင်ရုရှားကပြစ်နိုင်ခဲ့ပါတယ်။ယူကရိန်းဘက်ကပြန်ပြစ်တဲ့လေကြောင်းရန်ကာကွယ်ရေးစနစ်ချို့ယွင်းပြီးတော့ယူကရိန်းဒုံးကျည်ကသူ့ဘာသူပြန်ပြီးတော့သူ့အရသားတွေကိုထိတာဖြစ်တယ်လို့ရုရှားကာကွယ်ရေးဝန်ကြီးဌာနကပြောသွားပါတယ်။အာဖဂန်နိုင်ငံမှာနှစ်ပေါင်း20တွင်လူသေးခြင်းမှုအများဆုံးငရင်လှုပ်သွားပြီးတဲ့နောက်အသက်ရှင်ကျန်ရသူတွေရဲ့ရှင်တန်ရက်တည်ရည်နဲ့အထူးခက်ခဲနေပါတယ်။မိသားစုဝင်တွေဆုံးရှုံးရတဲ့ဒုက္ခအပြင်အသိုက်အမြောင်ဆုံးရှုံးရခြင်းမှာကိုယ်ကြီးကယ်ဆယ်မှုတွေလည်းတေချာမရနိုင်တဲ့အခြေအနေနဲ့ရင်ဆိုင်နေကြရပါတယ်။အာဖဂန်နစ္စတန်အရှေ့ပိုင်းမှာလူတစ်ထောင်မကအသက်ဆုံးခဲ့ရတဲ့ဇွန်လ22ရက်နေ့အစောပိုင်းပြင်းအား 6.1 နဲ့လှုပ်သွားတဲ့ဒီငရင်ကြီးကြောင့်ရွာသားတွေရဲ့နေအိမ်ဘဝတော်တော်ခက်ခဲခက်ခဲဖြတ်တန်းရတာဖြစ်ပါတယ်။အက်ဘာရာမဲဆိုရင်သူ့ရဲ့ဇနီးနှစ်ဦးပါဝင်မိသားစုဝင်12ဦးဒီငရင်မှာဆုံးရှုံးလိုက်ရတာပါ။ဘယ်လိုလုပ်ရလဲဒါဘူရဒါဘူရဒါနိုင်ငံရှိပိုင်းပါကစ္စတန်နေကနကသူတို့နေထိုင်တဲ့ပက်တီကာပြည်နယ်ကအထိအနာဆုံးဒေသတစ်ခုဖြစ်ပါတယ်။ဆက်သွယ်ရေးလိုင်းတွေမကောင်းလမ်းတွေလည်းတိကျမပေါက်တာမလို့ကုန်ကြီးကယ်ဆယ်ရေးလုပ်ငန်းတွေမတွင်ကျပါဘူး။ဒီငရင်ကြီးကနှစ်ပေါင်း20တွင်မှာအာဖဂန်မှာလူသေးခြင်းမှုအများဆုံးငရင်ဖြစ်ပါတယ်။ကိုလံဘီယာနိုင်ငံမှာတနင်္ဂနွေနေ့ဇွန်လ26ရက်နေ့ကနေရာရေးဖမ်းပွဲတစ်ခုကျင်းပစဉ်လူပြင်းနဲ့ပွဲကြည့်စဉ်ပြိုကျလို့လူ900ကျော်တန်ရာရပြီးတော့ကလေးတူပောင်းနဲ့တေဆုံးလူ6ဦးမကရှိတယ်လို့ကိုလံဘီယာသတင်းတွေမှာဖော်ပြပါတယ်။ကိုလံဘီယာနိုင်ငံအလဲပိုင်းမှာကျင်းပတဲ့ဒီနေရာရေးဖမ်းစဉ်စဉ်ပြိုကျပြီးတော့တေဆုံးရသူတွေထဲမှာတနှစ်သားကျော်ကလေးလေးလည်းပါတယ်လို့ဆိုပါတယ်။တိုလီမာပြည်နယ် LSP နာမြို့မှာကျင်းပတဲ့ကိုရာလီဟိုနေရာရေးဖမ်းပွဲမှာပြည်သက်တွေကွင်းထဲစဉ်ပြိုလက်တို့ကြီးတွေကိုလိုက်ဖမ်းရတာဖြစ်ပါတယ်။ဖမ်းတဲ့သူတွေကအပျော်ဖမ်းတာဖြစ်ပြီးစနစ်တကျလေ့ကျင့်ထားတဲ့နှောဖမ်းသူတွေမဟုတ်ကြပါဘူး။စင်ပြိုကြခြင်းမှာအဲ့ဒီစင်ပေါ်ပွဲကြည့်ပရိသတ်အပြည့်ပဲလို့မျက်မြင်တွေကပြောပြီးတော့အဲ့တုံးတဲ့ပွဲကြည့်စဉ်တစ်စိတ်တစ်ပိုင်းပြိုကြလို့လူတွေကြောက်လန့်ကြအော်ဟစ်ထွက်ပြေးတဲ့ပုံကိုဗီဒီယိုမှာတွေ့နိုင်ပါတယ်။လူတွေအများပြားလဲစင်အောင်ပြိနေကြတာပါ။ကိုလံဘီယာနိုင်ငံမှာကအခုလိုမျိုးပျော်တဲ့နေရိုင်းဖမ်းပွဲတွေကိုဥရင်နဲ့ကြားမြစ်ဖို့လောက်ဆောင်နေရဖြစ်ပြီးတော့ဒါဟာဒရိတ်ဆန်ညှပ်နှိမ့်ဆက်မှုလို့ဝေဖန်ခံရပါတယ်။ဒ တွိတ်ဆံကိုနှင်းပန်းနှိမ့်ဆက်မှုဖြစ်တဲ့ကံကွက်မှုတွေရှိနေတာကြောင့်ဒီပွဲကိုဆက်မကျင်းပဘူးလေသမဏကတိုက်တွန်းထားပါတယ်ကိုလံဘီယာနိုင်ငံမှာဒီလိုမျိုးတွိတ်ဆံနှင်းပန်းနှိမ့်ဆက်မှုကတရားဝင်မှုလို့ဆိုပေမဲ့ဒီလိုနေရိုင်းဖန်ပွဲတွေကြက်တိုက်ပွဲတွေကတော့ရိုးရာပွဲတော်တွေမျိုးခွင့်ပြုထားရပါတယ်ကလေးချားကမျိုးငယ်လေးတမျိုးမှာဒေတာခေါ်လက်လုံးမီးစွာမြမလိုတော့မြူဆွန်လို့ခေါ်တဲ့ခေါက်ဆွဲကြောင်လုပ်ငန်းရှိပါတယ်။ခေါက်ဆွဲနေဆွဲထုတ်ပြီးဝါရမ်းနေနဲ့အပူခန့်ရတာဖြစ်ပြီးတော့ကြားဖက်ခေါက်ဆွဲလုပ်ငန်းကတည်လို့လုပ်လာတာနှစ်တရာလောက်ရှိပါပြီ။အခုလည်းဆက်ပြီးတော့မလေးရှားနိုင်ငံစီထွားပိုင်းမျိုးကသူတို့ရဲ့ဒေတာစုခေါက်ဆွဲလုပ်ငန်းကိုငကုံမူလပုံစံနဲ့ပဲဆက်ပြီးတော့လုပ်နေကြတာဖြစ်ပါတယ်။မီးစွာခေါက်ဆွဲမြူဆွန်ကိုချင်းမြင်ခေါက်ဆွဲလို့လည်းသိကြပြီးတော့အမြင်ရှိကြီးဖြစ်အောင်ဆက်ထုတ်နေလန်း၆ခံပြီးတော့ခောက်ဆွဲကြောင်လုပ်တာပါဒီခောက်ဆွဲစားရတဲ့အချင်းကတရုတ်နိုင်ငံတောင်ပိုင်းဖူကျန်ပြည်နယ်ကပြောင်းရွှေ့လာတဲ့သူတွေနဲ့အတူမလေးရှားကိုရောက်လာတာဖြစ်ပါတယ်ဒါမဲ့လည်းခင်မီတိုးတက်လာတာနဲ့အမျှဒီခောက်ဆွဲလုပ်ငန်းကွယ်ပြောက်သွားမှာကိုသူတို့အထူးစိုးရိမ်နေပါတယ်
ဖူတန်ဆင်းဒီက行业说明现在这个行业有一天会彻底的失传掉
လို့ရောအရင်လက်ဝင်ရန်ခတ်တော့ဒီခောက်ဆွဲလုပ်ငန်းကွယ်ပြောက်သွားမှာတော့စိုးရိမ်နေပြအခုခေတ်လူငယ်တွေကဒီလောက်ခဲရခဲစေလှုပ်ချင်မှာမဟုတ်ပါဘူးဖြစ်နိုင်ကလေးတွေကိုတင်ပေးခြင်းပါတယ်သူတို့ဆက်မလုပ်ချင်လည်းရရင်နောက်ဆုံးတော့သူတို့ဘယ်လိုလုပ်မလဲသိချင်ရရင်ဒီပညာမတိမ်ကောတော့ဘူးပေါ့လို့ပိုင်းရှင်ရဲ့သားဖြစ်သူကပြောပါတယ်စီထွန်ဝိုင်မြို့မှာတော့မီးစွာကိုစက်သားနဲ့ဆန်ဝိုင်အနေနဲ့ချက်ထားရင်းရင်းနဲ့စားကြပါတယ်တရုတ်အယူဆရဒီခေါက်ဆွဲကအသက်ရှည်စေတဲ့သဘောဆိုပြီးတော့အာရှနိုင်ငံတွေမှာဝင်းကျင်ပွဲတွေကျင်းပရင်တစ်ခုတ်တည်းရစားတတ်ကြပါတယ်ရှင်
ဒါကတော့မအေးတန္တာကျော်စုစည်းတင်ဆက်သွားတာဖြစ်ပါတယ်ဆက်လက်ပြီးတော့အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့အမေရိကန်နိုင်ငံ၏အကြောင်းကိုပြောပြပါောင်းမယ်ကွန်ဇာဗေးတစ်တရားသူကြီးအများစုကြီးစိုးတဲ့အမေရိကန်တရားရုံးချုပ်ကဖွဲ့စည်းပုံဥပဒေကပေးအပ်ထားတဲ့တရားဒဏ်ဖျက်ချခွင့် Roe နဲ့ White စီရင်ထုံးကိုပြန်လည်ဖျက်သိမ်းလိုက်ပါတယ်အမေရိကန်မှာ1983ခုနှစ်ကစပြီးဒီစီရင်ထုံးကအတည်ပြုခဲ့တာဖြစ်ပါတယ်လက်နက်ကင်ဆောင်ခွင့်နဲ့ပတ်သက်ပြီးပိုထိန်ချုပ်ဖို့အတွက်ကွန်ဂရက်စ်နဲ့သမ္မတဂျိုးဘိုင်ဒန်တို့ကအတည်ပြုလက်မှတ်ရေးထိုးထားတဲ့ကြောင်းပါပဲတနက်ကင်ဆောင်ခွင့်နဲ့ပတ်သက်ပြီးစီမင်းတွေဖြေလျှော့ပေးခဲ့တဲ့ဆုံးဖြတ်ချက်ကိုချမှတ်ပြီးမှအခုလိုကွန်ဇာဗေးတစ်တရားသူကြီးအများစုပါဝင်တဲ့တရားရုံးချုပ်ကတတိသားဖြတ်ချခွင့်ကို6မဲ3မဲနဲ့ပြန်ဖြတ်သိမ်းလိုက်တာဖြစ်ပါတယ် VOA သတင်းတောက် Arshas Arabasdi ပေးပို့ထားတဲ့သတင်းကိုကိုအောင်အောင်ကဆက်ပြီးပြောပြမှာဖြစ်ပါတယ်
ဒေသဖြတ်ချခွင့်ပြန်ရုပ်သိမ်းလိုက်တဲ့တရားရုံးရဲ့ဆုံးဖြတ်ချက်ကိုမကျေနပ်သူတွေကအမေရိကန်တရားရုံးချုပ်ရှေ့မှာဆန္ဒပြနေကြတာပါ။အမေရိကန်မှာနှစ်ပေါင်း50လောက်ဒေသဖြတ်ချခွင့်တရားဝင်ရရှိထားတဲ့ Roe vs. Wade စီရင်တုံးကိုတရားရုံးချုပ်ကဇွန်လ24ရက်နေ့မှာဖြတ်သိမ်းလိုက်တဲ့အတွက်စန့်ကျင်ကန့်ကွက်မှုတွေအမေရိကန်အနှံ့မှာပေါ်ပေါက်နေပါတယ်။ Arizona ပြည်နယ်မြို့တော်ကလွှတ်တော်မှာဆိုရင်လည်းထောက်ခံသူနဲ့ကန့်ကွက်သူထောင်ထဲချီဆန္ဒပြခဲ့တာကြောင့်လွတ်တော်တွင်ဆွေးနွေးမှုတွေတောင်ရပ်ဆိုင်ခဲ့ရပါတယ်။လွတ်တော်ဆောက်ဦးမှန်တကားတွေကိုရိုက်ပုတ်တာကြောင့်ရဲတွေကမျက်ရည်ကိုဘုံနဲ့ပြန်ပစ်ခတ်တာတွေကိုလည်းဒေသသတင်းမီဒီယာတွေမှာဖော်ပြခဲ့ပါတယ်။ဒေသဖြတ်ချခွင့်ပေးထားတဲ့ Roe vs. Wade စီရင်တုံးဖြတ်သိမ်းမှုကပြည်နယ်တိုင်းလိုက်နာရမယ့်ဆုံးဖြတ်ချက်မဟုတ်ပေမဲ့ပြည်နယ်တွေအလိုက်ဆုံးဖြတ်ပိုင်ခွင့်ပြန်ပေးလိုက်တာပါ Republican တွေကြီးစိုးတဲ့ပြည်နယ်တွေမှာတော့မရင်းချင်းခံပြီးဒေသရလာသူတွေဖြစ်ဖြစ်ကျမ်းမာရေးကြောင့်ပဲဖြစ်ဖြစ်ဒေသဖြတ်ချခွင့်ကိုစတင်ပိတ်ပင်တတ်တတ်နေကြပါပြီတောင်တာဂိုတာပြည်နယ် Republican အုပ်ချုပ်ရေးမှူး Christine Noem က ABC This Week အစီအစဉ်မှာအခုလိုပြောပါတယ်
Interesting about the Supreme Court decision
ပြည်နယ်တစ်ခုချင်းစီအလိုက်ဆုံးဖြတ်ပိုင်ခွင့်ပြန်ပေးလိုက်တဲ့တရားရုံးချုပ်ရဲ့ဆုံးဖြတ်ချက်ကစိတ်ဝင်စားစရာကောင်းတာပါဒီလိုဆုံးဖြတ်ချက်ချလိုက်တာကြောင့်ပြည်နယ်အလိုက်နောက်ပြည်နယ်ဥပဒေပြုရေးဆိုင်ရာတာဝန်ရှိသူတွေကလုပ်ပိုင်ခွင့်ရှိသွားပါပြီပြည်နယ်မှာနေထိုင်နေကြတဲ့သူတွေနဲ့သူတို့ရွေးကောက်တင်ရောက်ထားတဲ့သူတွေကြားဖြစ်စေချင်တာတွေကိုဆွေးနွေးဖို့ပဲရှိပါတော့တယ်
။အမေရိကမှာလူများပြားသိဆုံးတဲ့တနက်ပစ်ထမ်းမှုတွေကိုတားဆီးဖို့ပါတီနှစ်ရလုံးကလွှတ်တော်အမတ်တွေနဲ့သမ္မတဂျိုးဘိုင်ဒန်တို့ကလက်နက်ကင်ဆောင်ခွင့်ပူတင်ချက်ရေးဥပဒေလက်မှတ်ရေးထိုးအတည်ပြုခဲ့ပေမယ့်လည်းတရားရုံးချုပ်ကတော့လက်နက်ကင်ဆောင်ခွင့်နဲ့ပတ်သက်ပြီးတော့စီမင်းတွေဖြေလျှော့ပေးခဲ့ပါသေးတယ်။ Massachusetts ပြည်နယ်ကဒီမိုကရက်ထက်လွှတ်တော်အမတ် Elizabeth Warren က ABC This Week အစီအစဉ်မှာအခုလိုပြောပါရစေ
။ This court
has lost legitimacy.
ဒီတရားရုံးဟာအများရဲ့ယုံကြည်ကိုးစားမှုပျောက်ဆုံးသွားပါပြီ။တနတ်ထင်းချုပ်ရေးနဲ့ပတ်သက်တဲ့ဆုံးဖြတ်ချက်ပြီးကြံနေသေးတဲ့သူတို့အပေါ်ယုံကြည်ကိုးစားမှုလည်းမရှိတော့ပါဘူး။သူတို့မှာနောက်ဆုံးအဖတ်ဆက်စရာကြံနေသေးတာကိုလည်းလှစ်လျူရှုလိုက်ပြီးတော့ Roe versus Wade စီရင်ထုံးနဲ့ပတ်သက်တဲ့ဆုံးဖြတ်ချက်နဲ့အားလုံးကိုအံ့အားသင့်စေခဲ့ပါတယ်
။ American ပြည်ထောင်စုတရားရုံးချုပ်ရဲ့ကုလဆုံးဖြတ်ချက်ကြောင့်ပြင်သစ်က LGBTQ ခြေတပွဲတွေအတွင်းလူခွင့်ရေးလှူရှားသူတွေက250ကြာရရှိထားပြီးဖြစ်တဲ့ဒရေသားဖြတ်ချခွင့်ကိုမတိပါဘူးပြင်သစ်အစိုးရကိုတောင်းဆိုကြပါတယ်ဒရေသားဖြတ်ချခွင့်လှူရှားတောင်းဆိုသူမာရီယာတယ်လက်စကာက AP သတင်းဌာနကိုခုလိုပြောပါတယ
် I feel like there's a sense of nationalism patriarchy
ယူတိုင်းယူဝါဒနဲ့ဖိုဝါဒကြီးဆိုးတာမျိုးလို့စိတ်ထဲမှာခံစားရပါတယ်အမေရိကမှာ conservative ကြီးဆိုးတဲ့တရားရုံးချုပ်ဟာကျမတို့ရဲ့အခွင့်အရေးကိုပြန်ပြီးတော့တိမ့်ပိုင်နေပါတယ်။အမျိုးသမီးတယောက်အနေနဲ့ကိုယ်ခန္ဓာကိုယ်နဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ဆုံးဖြတ်ခွင့်အမြင်ရှိခဲ့ရပါ။အခုတော့အမေရိကကိုကျမတမီးကလာတင်ပါသလား။သူ့မှာအဲ့လိုအခွင့်အရေးမရှိတော့ပါဘူး။စိတ်နှလုံးကြေကွဲရပါတယ်
။ဒေတာဖြတ်ချခွင့်တားဆီးမှုထောက်ခံသူတွေကတော့အောက်ပွဲခံခဲ့ကြပါတယ်။ဒေတာဖြတ်ချခွင့်ရုပ်သေးဖို့တောင်းဆိုတဲ့ Created Equal အဖွဲ့က Lexi Hall က AP သတင်းဌာနကိုခုလိုပြောပါတယ်
။exciting moment for
အလို imitator ပြောရတဲ့အချိန်မှာ Ruby Wave စီရင်ထုံးကိုတရားရုံးကပြန်ရုပ်သိမ်းလိုက်တဲ့ဆုံးဖြတ်ချက်ကိုတိလိုက်ရတဲ့အချိန်မှာသတိသားဖြစ်စားခွင့်တားဆီးလိုတဲ့သူတွေ80လောက်အခန်းတစ်ခုထဲမှာအတူရှိနေကြတာပါ။အားလုံးကရင်ခုန်စိတ်လှုပ်ရှားကြရပါတယ်။နောက်ထပ်လည်းအများကြီးဆက်လုပ်စရာရှိသေးပြီးဒါပေပြီးဆုံးအောင်လုပ်ဖို့လိုပါတယ်
။တရားရုံးရဲ့တောက်ကြနေ့ကဆုံးဖြတ်ချက်အပြီး American ပြည်နယ်တရားစင်ထက်မင်းမှာသတိသားဖြစ်စားခွင့်တားဆီးတဲ့ဥပဒေတွေထုတ်ပြန်ခဲ့ပါတယ်ခင်ဗျာ။
ကိုအောင်အောင်တင်ဆက်တဲ့အမေရိကန်နိုင်ငံရေးအကြောင်းနားတော်တာဆင်ခဲ့ရတာပါအခုဆက်လက်ပြီးတော့မြင်ကွင်းတမတ်စုအစီအစဉ်ကိုတင်ပြပါဦးမယ်မြန်မာနိုင်ငံကိုအာဏာသိမ်းထားတဲ့စစ်အာဏာသိမ်းကာလမီနီဘတ်ဂျက်ကာလအချိန်တိုဘတ်ဂျက်ကာလအတွင်းနိုင်ငံခြားကုန်သွယ်မှုပါတချို့နိုင်ငံတွေမှာကျဆင်းတချို့နိုင်ငံတွေနဲ့ကျဆင်းနေပြီးတော့တချို့နိုင်ငံတွေနဲ့ကုန်သွယ်မှုပါတော့တက်လာပါတယ်အသေးစိတ်ကိုတော့အချက်အလက်တွေစုစည်းပြီးမဟာဗျူဟာနဲ့မူဝါဒလေ့လာရေးInstitute ISP မြန်မာကမြင်ကွင်းကျက်မှတ်စုအဖြစ်တင်ဆက်ထားပါတယ
်ထိပ်တန်းကုန်သွယ်ဘက်၅နိုင်ငံအနက်တရုတ်ဂျပန်တို့နဲ့ကုန်သွယ်မှုကျဆင်းစစ်ကောင်စီရဲ့မီနီဘတ်ဂျက်ကာလအတွင်းထိပ်တန်းကုန်သွယ်ဘက်၅နိုင်ငံအနက်တရုတ်ဂျပန်တို့နဲ့ကုန်သွယ်မှုကျဆင်းခဲ့ပါတယ်။ဒါပေမဲ့ထိုင်း၊စင်ကာပူ၊အိန္ဒိယနိုင်ငံတွေနဲ့ကုန်သွယ်မှုအနည်းငယ်ပြန်တက်ခဲ့တာတွေ့ရပါတယ်။ဒီ၅နိုင်ငံနဲ့ကုန်သွယ်မှုအမေရိကန်ဒေါ်လာ10ဘီလီယံကျော်ရှိခဲ့ပေမဲ့အရင်းမနာနဲ့ကာလတူရှင်ရင်အမေရိကန်ဒေါ်လာတန်160ကျော်နည်းခဲ့ပါတယ်။တရုတ်နဲ့ကုန်သွယ်မှုကကာလတူချင်းရှင်ရင်အမေရိကန်ဒေါ်လာ 1.3 ဘီလီယံကျော်ကျဆင်းခဲ့တာပါ။အာဆီယံနဲ့ကုန်သွယ်မှုအမေရိကန်ဒေါ်လာ 6.8 ဘီလီယံကျော်ရှိဒေတာတွင်အစုဖွဲ့တွေနဲ့ကုန်သွယ်မှုမှာတော့အာဆီယံနဲ့ကုန်သွယ်မှုကအများဆုံးဆက်ဖြစ်နေပါတယ်။တရုတ်ကလည်းဒုတိယအကြီးဆုံးကုန်သွယ်ဘက်ဖြစ်ဆက်ရှိနေပြီး Quad, EU, AUKUS အဖွဲ့ဝင်နိုင်ငံတွေနဲ့လည်းကုန်သွယ်မှုကဆက်ရှိနေပါတယ်။အာဆီယံနဲ့ကုန်သွယ်မှုကအမေရိကန်ဒေါ်လာ 9 ဘီလီယံနီးပါးရှိပြီးတရုတ်နဲ့ 4.3 ဘီလီယံနီးပါးရှိပါတယ်။ကွတ်နဲ့ကုန်သွယ်မှုကအမေရိကန်ဒေါ်လာ 1 ဘီလီယံကျော်ရှိပြီး EU နဲ့ကုန်သွယ်မှုကအမေရိကန်ဒေါ်လာ 1.8 ဘီလီယံကျော်ရှိပါတယ်။ဟောက်ကတ်အဖွဲ့နဲ့ကုန်သွယ်မှုကအမေရိကန်ဒေါ်လာ 1,800 နီးပါးရှိခဲ့ပါတယ်။ထိုင်းနဲ့ကုန်သွယ်မှုအမေရိကန်ဒေါ်လာ 1,520 ကျော်တက်လာ။အာဆီယံဖွဲ့ထဲမှာထိုင်းနိုင်ငံရဲ့ကုန်သွယ်မှုကအများဆုံးဖြစ်ပြီးအမေရိကန်ဒေါ်လာ3ဘီလီယံနီးပါးရှိပါတယ်။အရင်ကနားနဲ့ကာလတူရှင်ရင်အမေရိကန်ဒေါ်လာ 1,520 ကျော်တက်လာခဲ့တာပါ။စင်ကာပူနဲ့ကုန်သွယ်မှုကဒုတိယအများဆုံးဖြစ်ပြီးမလေးရှား၊အင်ဒိုနီးရှား၊ဗီယက်နမ်နိုင်ငံတွေနဲ့လည်းကုန်သွယ်မှုကဆက်ရှိနေပါတယ်။မီနီဘတ်ဂျက်ကာလအတွင်းကုန်သွယ်မှုတန်ဖိုးအမေရိကန်ဒေါ်လာ16ဘီလီယံကျော်ရှိ မင်းရဲ့ဘတ်ဂျက်ကာလအတွင်းမြန်မာနဲ့နိုင်ငံတကာအကြားစုစုပေါင်းကုန်သွယ်မှုတန်ဖိုးအမေရိကန်ဒေါ်လာ16ဘီလျံကျော်ရှိခဲ့ပါတယ်။ပို့ကုန်တန်ဖိုးအမေရိကန်ဒေါ်လာ 7.3 ဘီလျံနီးပါးနဲ့သွင်းကုန်တန်ဖိုးအမေရိကန်ဒေါ်လာ 10 ဘီလျံနီးပါးရှိပါတယ်။အရင်ဘဏ္ဍာနှစ်နဲ့ကာလတူရှင်ရင်ပို့ကုန်မှာရောသွင်းကုန်မှာပါအနည်းငယ်မြင့်တက်လာခဲ့ပါတယ်။
ISP မြန်မာတင်ဆက်တဲ့မြင်ကွင်းကျမတ်စုအစီအစဉ်ကိုနားတော်တာဆင်ခဲ့ရတာပါအခုဆက်လက်ပြီးတော့ကဘာတလွားခီးသွားအစီအစဉ်ကိုတင်ဆက်ပါရမယ်အီတလီနိုင်ငံမှာရိုးရာတစ်သားရကန်းစင်တွေအသုံးပြုပြီးနေ့ရက်ချီကလေးကဂဒီပါစားတွေရက်လုံနေတဲ့မိသားစုရကန်းလုပ်ငန်းဟာ Vince မြို့မှာတခုသာကျမတော့တယ်1885ခုနှစ်ကတည်းကဖွင့်ထားတဲ့ဒီရကန်းယုံစီကိုမတ်စုမြန်မွန်နဲ့အတူကဘာတလွားခီးသွားအစီအစဉ်ကနေသွားပြီးတော့ဘလောက်တူတူချာချာလက်ရမြောက်တဲ့ဂရီဘာအစင်ဒီဇိုင်းတွေရက်လုံနေတယ်ဆိုတာကိုတွားရောက်လေ့လာရအောင်ပါလားခင်ဗျာ
အီတလီနိုင်ငံကဗန်နစ်ရေပေါ်မြို့မှာ1885ခုနှစ်ထဲကတည်ထောင်ထားတဲ့အထက်အလိုက်ရက်ကန်းယုံတစ်ခုရှိပါတယ်ရိုးရာတစ်သားရက်ကန်းစင်တွေကိုဒီနေ့ထိသုံးပြီးတော့လက်ရက်ဂရီဘာစားတွေကိုရက်လုံပေးနေတဲ့လူဝီဂျီဘယ်ဗီလာကွာဆိုတဲ့ရက်ကန်းလုပ်ငန်းကဖဲနစ်မြို့ရဲ့တမိုင်းဝင်အထင်ကြီးရက်ကန်းလုပ်ငန်းတစ်ခုလို့လည်းပြောလို့ရပါတယ်။လူဝီဂျီဘယ်ဗီလာကွာရက်ကန်းယုံကထွက်တဲ့ဂရီဘာဇာတွေနဲ့အလှဆင်ထားတဲ့ပရိဘောဂအတုံးဆောင်ပစ္စည်းတွေကိုကမ္ဘာတဝန်းကတော်ဝင်နန်းတော်ရီတမရအင်တော်ရီကျော်ကြားသူတွေရဲ့နေအိမ်တွေမှာတွေ့ရနိုင်ပါတယ်။အီတလီကတမိုင်းမှတ်တမ်းတွေအရဘယ်ဗီလာကွာမိသားစုအထယ်လေးလုပ်ငန်းတွေကိုစလုပ်ခဲ့တာ15ရာစုလယ်ပိုင်းတွေကဖြစ်ပါတယ်။ဖဲနစ်မှာ17ရာစုမတိုင်ခင်အထိအထယ်လေးလုပ်ငန်းတွေတိတ်ကိုအောင်မြင်ခဲ့ပေမဲ့19ရာစုစားမိုင်းဖြစ်တဲ့1806ခုနှစ်မှာတော့နပိုလီယံရဲ့အမိန့်နဲ့အထယ်လေးလုပ်ငန်းတွေဖိတ်ခဲ့ကြရပါတယ်အကျိုးဆက်အဖြစ်တန်ဘိုးကြီးပိတ်ဆတွေထုတ်လုပ်တဲ့ဤပညာတွေတစားစားပျောက်ကွယ်သွားခဲ့ပါတယ်ဒါပေမဲ့အီတလီရဲ့ရိုးရာရက်ကန်လုပ်ငန်းတွေကိုပြန်ပြီးတော့အသက်သွင်းဖို့အတွက်လူဝီဂျီဘယ်ဗီလာကွာနဲ့သူ့ရဲ့ဆက်တူစီးပွားဖက်ဂျော်ဗာနီပါတစ်စတာချန်ချူလီယိုတို့က1895ခုနှစ်မှာဒီရက်ကန်ယုံကိုတည်ထောင်ခဲ့တာဖြစ်ပါတယ်18ရာစုတုန်းကအသုံးပြုခဲ့ကြတဲ့ရက်ကန်းစင်အဟောင်းတွေကိုပြန်ချပြီးတော့သူတို့ရက်ကန်းလုပ်ငန်းမှာသုံးခဲ့တာဒီကနေ့အထိဖြစ်ပါတယ
်။ Era una delle più importanti attività economiche e la gente
ဂရီဘာလက်ရက်ကန်းလုပ်ငန်းကဗီနစ်ရဲ့အဓိကအရေးကြီးဆုံးစီးပွားရေးလုပ်ငန်းတစ်ခုဖြစ်ခဲ့တာပါ။ဒီကဘာလုံးကဒီကိုလာပြီးဂရီဘာစားတွေလာဝယ်ခဲ့ကြပါတယ်။နောက်ပိုင်းတော့ထုတ်လုပ်မှုတွေကျဆင်းလာခဲ့ပါတယ်။ဒါပေမဲ့ပျောင်ပျောင်လာတဲ့ဂရီဘာရက်ကန်းရက်နီးကိုထိမ့်သိမ့်မထားဘူးဆိုရင်ပျောက်ကွယ်သွားပါလိမ့်မယ်။တဲ့ရင်ကြီးတဲ့လက်ရမြောက်ဖန်တီးမှုတွေရင်ကျိမှုမွေနစ်တွေအားလုံးကြောက်ွယ်သွားပါလိမ့်မယ်
။သူတို့ကုမ္ပဏီကထွက်တဲ့ Supra Richo အမျိုးအစားဂရီဘာစားတွေကတိတ်ကိုနာမည်ကျော်ပါတယ်။ဂရီဘာသားကိုနှစ်ချက်ဖြစ်အောင်ရက်ပြီးတော့အပေါ်လွှာဂရီဘာပေါ်မှာလိုချင်တဲ့အဆင်ဒီဇိုင်းတွေကိုပိုးချီနဲ့ရက်လုပ်ကြရတာပါ။တချို့အဆင်ဒီဇိုင်းတွေအတွက်ကိုပိုးလုံး400လောက်အထိအသုံးပြုပြီးရက်ကြရပါတယ်။အားလုံးကိုအဆင်လောက်အတိုင်းလက်နေပဲအဆင်ဆင်လုပ်သွားကြရတာဖြစ်ပါတယ်
။ Questo è un lavoro fisico.per cui dal preparare il telaio a lavorarci o anche al costo
ဒီလောက်ကကိုကနာတခုလုံးလှုပ်ရှားနေရတဲ့အလုပ်မျိုးဖြစ်ပါတယ်ရက်ကန်းစင်တွေပြင်ဆင်ရတာကစပြီးရက်ကန်းရက်တဲ့အထီအားလုံးလက်နဲ့ပဲလှုပ်ကြရတာဖြစ်ပါတယ်ရက်ကန်းရက်နီးတွေကတော့ဟိုးရင်ကလေးကနီးတွေကိုပဲသုံးပါတယ်နီးပညာတွေဘာတွေမသုံးမဲ့အဆင်ပြေပြေရက်လုံးနိုင်တဲ့အတွက်နီးသစ်သုံးဖို့လည်းမစင်စားဖြစ်ပါဘူးလက်နဲ့ရက်လှုပ်တာကကျမတို့ဂရီဘာစားတွေရဲ့ထူးခြားမှုဖြစ်ပါတယ်လူတွေရဲ့စိတ်ကူးဖန်တီးနိုင်စွမ်းကိုစက်တွေနဲ့လိုက်တူလှုပ်ဖို့ရနိုင်ပါအောင်
ခိုးချစ်ပေါင်းများစွာတွေကလူကြိုက်များခဲ့တဲ့အီတလီလက်ရာအစင်တွေကိုအခုချိန်ထိဖန်တီးနိုင်တာကလည်းရှေးဟောင်းရိုးရာရက်ကန်းစင်တွေကြောင့်ဖြစ်တယ်လို့လူဝီဂျီဘယ်ဗီလက်ခွာရဲ့မြစ်တော်သူကပြောပါတယ်တချို့အသေးစိတ်ပုံဖော်ရတဲ့အစင်ဒီဇိုင်းတွေကိုလက်တွေနဲ့သာဖန်တီးလို့ရပြီးတော့ဆက်တွေနဲ့တူအောင်လိုက်လုပ်လို့မရဘူးလို့လည်းသူကပြောပါတယ်အခုလိုအနုစိတ်လှလက်ဝင်လာတဲ့အတွက်ရက်ကန်းရသူတယောက်အနေနဲ့တနေ့ကို10လက်မလောက်ပဲရန်နိုင်ကြပါတယ်ဒါကြောင့်ပိတ်ဆကိုက်အများကြီးထွက်ဖို့ညှက်ညက်ချီအထီးအချိန်ပေးရပါတယ်ပညာသားပပနဲ့ရက်လုတ်တဲ့လူဝီဂျီဘယ်ဗီလက်ကွာရက်ကန်းကလက်ရက်ဂရီဘာစားတွေကိုတော်ဝင်နန်းတော်တွေကစားလို့အမေရိကန်တပ်မတိုင်းအင်ဂျီရိုနဲ့အထင်ကြီးခရီးရန်ဖျားရှိခိုးကျောင်းတွေမှာအထီးအထူးတလဲမှားယူအသုံးပြုကြပါတယ်။
Una delle più recenti è stata fatta una decina d'anni fa, per esempio questo è stato fatto per la Casa Bianca, era durante la presidenza Eisenhower.
ခရီမလင်နန်းတော်အတွက်ဂရီဘာဇာရီရက်ပေးခဲ့ရတာကလွန်ခဲ့တဲ့10နှစ်လောက်ကဖြစ်ပါတယ်။အမေရိကန်သမ္မတအိုက်ဇင်ဟာဝါလက်ထက်ကလေးကအိမ်ဖြူတော်အတွက်ဂရီဘာဇာရီရက်လုပ်ပေးခဲ့ရမှုပါတယ်။အီတလီသမ္မတဂျော်ဗန်နီဂရွန်ခီလက်ထက်ကလေးကကွီရီနာလီအိမ်တော်အတွက်ရက်လုပ်ပေးခဲ့ရပါတယ်။နှစ်ပေါင်းများစွာလဲရိုမန်ကက်သလစ်အသင်းတော်အတွက်ဂရီဘာဇာရီရက်လုပ်ပေးခဲ့ရတဲ့အတွက်ဗာတီကန်ကအရေးပါဆုံးဖျားเจ้าတွေမှာရှိတဲ့ပရီဘောဂါတွေကိုကြည်ရင်ကျွန်တော်တို့ရဲ့ဂရီဘာဇာရီနဲ့အလှဆင်ထားတာကိုတွေ့ရမှာပါ။
လက်ရမြောက်လက်ရက်ဂရီဘာဇမှာယူသူတွေအတွက်လိုချင်တဲ့တည်ထောင်အဆင့်ဒီဇိုင်းတွေရက်လုပ်နိုင်ဖို့ချက်ကန်းစင်ကိုပြင်ဆင်ရတာကပဲလက်နဲ့ချီအချိန်ကြာနိုင်ပါတယ်။ဗန်နစ်မှာဂရီဘာဇတွေကို1300ပြည့်နှစ်ပိုင်းတွေမှာစတင်ရက်လုပ်ခဲ့ကြတာပါ။ဆက်ဆောက်ရာစုရောက်ချိန်မှာတော့ဗန်နစ်ကထွက်တဲ့ပိုးစဂရီဘာဇတွေကိုဒီကမ္ဘာလုံးကိုကျင်ပို့ခဲ့ရပြီးအထယ်လိုက်လုပ်ငန်းလုပ်သူတွေတိတ်ကိုကျွဲဝချမ်းသာခဲ့ကြပါတယ်။ဂရီဘာဇတွေရက်လုပ်ဖို့ပိုးချီလိုပစ္စည်းတွေပို့ပြီးတောင်းရတဲ့အတွက်ဈေးကလည်းပိုကြီးပါတယ်။ဒါပေမဲ့အဲ့ဒီတန်ဖိုးကြီးဂရီဘာဇာတွေကဖန်နစ်ရဲ့စီးပွားရေးအတွက်အရေးပါတဲ့ထွက်ကုန်တွေဖြစ်ခဲ့တာပါအခုထိလည်းဇိမ်ခံဖြစ်စီဖြစ်တတ်မှတ်ခံထားရတဲ့လူဝီဂျီဘယ်ဗီလာကွာရကန်းညုံကဂရီဘာဇာတွေကိုတကူးတကမှာယူတုံးနေကြသူတွေကမ္ဘာတစ်ဝှမ်းမှာရှိနေသေးပါ
ci capita di lavorare per case di moda più case di moda e attualmente appunto ne stiamo
Namezi fashion company တချို့အတွက်ကျမတို့ဂရီဘာဇာတွေရပ်ပေးနေရပါတယ် fashion show တခုမှာဝစ်စင်ပြကြမယ်ဂရီဘာတွေအတွက်အခုရပ်ပေးနေတာဖြစ်ပါတယ်
ရှိဘောဗန်နစ်မြို့မှာဂရီဘာဇာအပါအဝင်ပိတ်စရရက်လုတ်တဲ့လက်ရက်ရက်ကန်းစင်ပေါင်းတစ်ချိန်က6000လောက်ရှိခဲ့ပေမဲ့ဒီနေ့မှာတော့ဒီရက်ကန်းရုံတစ်ခုသာဆံမာတော့တယ်1995ခုနှစ်ထဲကရှိထားခဲ့တဲ့လူဝီဂျီဇေဗီလက်ကွာရက်ကန်းရုံမှာတော့ပိုးစရဘရိုကိတ်စရဂရီဘာဇာတွေကိုအခုချိန်ထိတစ်သားရက်ကန်းစင်တွေသုံးပြီးလက်နဲ့ရက်လုတ်နေကြတော့ဖြစ်ပါလေလက်နဲ့ရက်တဲ့ပိတ်စရကအမြင်ပိုင်းမှာရောကန်ကြီးတဲ့အခါမှာပါဆက်ရဆရီနဲ့တိတိတတကွာတယ်လို့ဘယ်ဗီလက်ကွာမိသားစုကပြောပါတယ်ရှင်ကျွန်မဆုမြတ်မော်ပ
ါမဆုမြတ်မော်အပတ်စဉ်တက်ဆက်တဲ့ကဘာတလောခီးသွားအစီအစဉ်ကိုကြည့်ရှုနာတော်တာဆင်ခဲ့ရတာပါခင်ဗျာ
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်မှာကဘာချင်းရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစီခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ချားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇက်လန်းတွေ one click ခလုတ်တစ်ချက်နှိမ့်ယုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကိုကြောင်းလို့ရယူပ
ါ VUE ရဲ့ဗိုလ်တူနေ့မနေ့ပဲအသံလွှင့်အစီအစဉ်တွေကိုလိုင်းနိုမီတာ25 40 51တို့ကနေဆက်လက်ထုတ်လွှင့်နေပါတယ်ခင်ဗျာ
အမေရိကန်အစိုးရရဲ့သဘောထားမြင်အပေါ်ကိုတင်ပြပါတော့မယ်ရှင်
။ကမ္ဘာအနောက်ဖက်ချမ်းဒေသမှာရှိတဲ့တိုင်းပြည်တွေကခေါင်းဆောင်တွေမကြသေးခင်ကအမေရိကန်ပြည်ထောင်စု Los Angeles မြို့မှာတွေ့ဆုံပြီးရွှေ့ပြောင်းနေထိုင်သူများဆိုင်ရာပြုပြင်ပြောင်းလဲမှုလှုပ်ဆောင်တဲ့အစီအစဉ်ကိုသဘောတူဆုံးဖြတ်ခဲ့ကြပါတယ်။အဲ့ဒီအစီအစဉ်ကိုတော့ရွှေ့ပြောင်းနေထိုင်မှုနဲ့အကာအကွယ်ပေးဆိုင်ရာ Los Angeles ကြီးညာစာတမ်းလို့အမည်ပေးထားပါတယ်။နိုင်ငံပေါင်း20တက်ရောက်တဲ့ဒီအမေရိကတိုက်နိုင်ငံများထိတ်သီးစည်းဝေးပွဲကနေဒေတာအတွင်မကြုံဘူးတဲ့နှုံနဲ့များပြားနေတဲ့ရွှေ့ပြောင်းနေထိုင်သူတွေနဲ့ဒုက္ခသည်တွေအရေးအားလုံးကဝိုင်းဝန်းတာဝန်ခွဲဝေယူပြီးပူးပေါင်းဆောင်ရွက်ကြမယ်ဆိုတဲ့ဆုံးဖြတ်ချက်ကိုသဘောတူခဲ့ကြပါတယ်။ Los Angeles ကြီးညာစာတမ်းဟာအချက်၄ချက်အပေါ်မှာအခြေခံထားတာဖြစ်ကြောင်းသမ္မတဂျိုးဘိုင်ဒန်ကပြောပါတယ်။ပထမအချက်ကတော့တည်ငြိမ်မှုနဲ့ကူညီပေးရေးဖြစ်ပြီးအဲ့ဒီအထက်မှာဒုက္ခသည်တွေကိုလက်ခံထားတဲ့လူမှုအတိုင်းအဝိုင်းအနေနဲ့ကူညီထောက်ပံ့ပေးနိုင်တဲ့အခြေအနေရှိနေစေရေးပညာရေးကျန်းမာရေးနေထိုင်ဖို့နေရာနဲ့အလုပ်အကိုင်အခွင့်အလန်းဆိုင်ရာပညာပေးလုပ်ငန်းတို့ပါဝင်ပါတယ်။ဒုတိယအချက်ကတော့ဒေသတွင်းဒုက္ခသည်တွေကိုကာကွယ်ပေးတဲ့တစ်ချိန်တည်းမှာပဲရွှေ့ပြောင်းနေထိုင်သူတွေတရားဝင်နေထိုင်ခွင့်ရလာစေမယ့်လမ်းကြောင်းဖွင့်ထားပေးရေးဖြစ်ပါတယ်။တတိယအချက်ကတော့လူသားဆန်ပြီးချိတ်ဆက်မှုရှိတဲ့စနစ်ကိုဖန်တီးပေးရေးဖြစ်ပါတယ်။စရုပ်ထနဲ့နောက်ဆုံးအချက်ကတော့အရေးပေါ်အခြေအနေတွေကိုအားလုံးကအတူတကွလက်တွဲတုံ့ပြန်ပေးရေးဖြစ်တယ်လို့ဆိုပါတယ်။တရားမဝင်ရွှေ့ပြောင်းနေထိုင်ခြင်းဟာဥပဒေနဲ့မညီညွတ်တဲ့အပြင်အန္တရာယ်လည်းများတယ်လို့သမ္မတဘိုင်ဒန်ကပြောပါတယ်။ဒီကိစ္စကိုကင်တွယ်ဖြေရှင်းတဲ့နေရာမှာနေဆက်ဒေတာလုံခြုံပြီးလူတို့ကိုအထောက်အကူဖြစ်စေမယ့်ပုံစံမျိုးဖြစ်တင်ပါတယ်။Los Angeles ကြီးညာစာတမ်းဟာခိုကိုးရာမဲ့နေတဲ့ရွှေ့ပြောင်းနေထိုင်သူတွေနဲ့သူတို့ကိုလက်ခံပေးမဲ့နိုင်ငံတွေလိုအပ်နေတဲ့ဆိုတော့အခြေခံမူပေါင်းကိုချမှတ်ပေးထားပါဗျ။ပုံမှန်မဟုတ်တဲ့ရွှေ့ပြောင်းနေထိုင်မှုကိုလျှော့ချပြီး တရားဝင်ရွှေ့ပြောင်းနေထိုင်ပြီးအလုပ်လုပ်မဲ့သူတွေပို့ပြီးလာနိုင်အောင်လုပ်ပေးတဲ့တစ်ချိန်တည်းမှာပဲလှုပ်အားလိုအပ်နေတဲ့ပြဿနာကိုဖြေရှင်းပေးနိုင်ဖို့အတွက်ယာယီအလုပ်လုပ်ခွင့်အစီအစဉ်ကိုတိုးချက်ပေးရေးလဲပါဝင်ပါတယ်။ဒါအပြင်ဒီကြေညာချက်ကိုလက်မှတ်ထိုးကြတဲ့နိုင်ငံတွေအနေနဲ့လက်ရှိမှာဒုက္ခသည်တွေနဲ့ပုံမှန်မဟုတ်တဲ့ရွှေ့ပြောင်းနေထိုင်သူတွေအများအပြားကိုလက်ခံပေးထားရတဲ့ကိုလံဘီယာနဲ့ကော့စတာရီကာနိုင်ငံတွေကိုထောက်ပံ့ပေးရေးဒုက္ခရောက်နေသူတွေကိုပြစ်မှတ်ထားပြီးလူမှောင်ခိုးကူးနေတဲ့ကွန်ရက်တွေကိုအမြင့်ပြတ်တိုက်ထုတ်ဖို့လည်းသဘောတူညီခဲ့ကြပါတယ်။ရွှေ့ပြောင်းအခြေချနေထိုင်လူတွေအပေါ်အမျက်ကြီးစားပြီးအကျိုးအမြတ်ရယူနေသူတွေကိုတိုက်ဖြတ်သွားမယ်လို့သမ္မတဘိုင်ဒန်ကပြောပါတယ်။ဒေသရင်းကလှုပ်ဖော်ကင်ဘဲနိုင်ငံတွေဒုက္ခသည်တွေနဲ့ရွှေ့ပြောင်းအခြေချနေထိုင်သူတွေကိုပို့ပြီးကြိုဆိုနိုင်ရေးအတွက်အမေရိကန်ပြည်ထောင်စုကစီးပွားရေးဆိုင်ရာထပ်ဆောင်အကူအညီတွေပေးသွားမှာဖြစ်ပါတယ်။ဒီအထက်မှာလူသားချင်းစာနာမှုဆိုင်ရာအကူအညီအဖြစ်ဒီလူတွေကိုလက်ခံပေးထားတဲ့တိုင်းပြည်တွေနဲ့လူမှုအတိုင်းအဝိုင်းတွေအတွက်ကမ္ဘာ့ဘဏ်ကတစ်ဆင့်ဒေါ်လာသန်း300အပြင်နောက်ထပ်သန်းနဲ့ချီတဲ့အကူအညီတွေပေးသွားမှာဖြစ်ပါတယ်။ဒါဟာအစပဲရှိပါသေးတယ်။လှုပ်ရှားတွေအများကြီးကြံပါသေးတယ်လို့ Los Angeles ကြီးညာချက်နဲ့ပတ်သက်လို့သမ္မတဘိုင်ဒန်ကပြောပါတယ်။ဒီကြေညာချက်ဟာဒေတာအတွက်သမိုင်းဝင်အမြင်သစ်တွေပါဝင်လာကြောင်းတခြားနိုင်ငံတွေလည်းဒီကြေညာစာရမ်းမှာပူးပေါင်းပါဝင်လာကြလိမ့်မယ်လို့မျှော်လင့်ကြောင်းသမ္မတဘိုင်ဒန်ကပြောပါရယ်ခင်ဗျာ
။အမေရိကန်အစိုးရရဲ့သဘောထားအမြင်အဘော်ကိုတင်ဆက်လို့ပြပါရရှင
်။အခုနားဆင်ခဲ့ကြရတာကတော့အမေရိကန်အစိုးရရဲ့အဘော်သာဖြစ်ပြီး VOA ရဲ့အဘော်မဟုတ်ကြောင်းသိစေအပ်ပါရယ်။တော်ရရှိမှာခင်ဗျာ VOA ကိုအတံပေးခြင်းနဲ့တေးသချင်းတောင်းလို့ရတယ်ဆိုလို့ရှိရင် email ကနေစာရေးသားဆက်သွယ်နိုင်ပါတယ်ရေးသားဆက်သွယ်ရမယ့် email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်ခင်ဗျာ VOA ရဲ့ဗုဒ္ဓနေ့မနေ့ဘက်အတန်လွင့်စီစဉ်တွေကိုဆက်လက်ထုတ်လွှင့်နေတာဖြစ်ပါတယ်အခုဆက်လက်ပြီးတော့သတင်းအချင်းချုပ်တွေကိုတော့မတ်တင်ကြီးထိုက်ကပြောပြပါရမယ်ခင်ဗျာ
ယူကရိန်းနိုင်ငံခရမန်ချက်မြို့ကဇေဝစင်တာတစ်ခုကိုရုရှားတို့တိုက်ခိုက်မှုကြောင့်အနည်းဆုံးလူ18ဦးသေဆုံးခဲ့ရပြီးနောက်တနေ့အင်္ဂါနေ့မှာလည်းရုရှားတို့ကယူကရိန်းနိုင်ငံတွင်နောက်ထပ်အရက်ဖက်နေရာတွေကိုမီဇိုင်းတုံးတွေနဲ့တိုက်ခိုက်လာနေကြောင်းယူကရိန်းတာဝန်ရှိသူတွေကပြောပါတယ်။ကမ္ဘာ့ဆက်မှုထိပ်သီးခုနှစ်နိုင်ငံကထိပ်သီးခေါင်းဆောင်တွေရဲ့ဆွေးနွေးပွဲဟာအင်္ဂါနေ့မှာပြီးဆုံးသွားပါပြီ။ရာသီဥတုပြောင်းလဲမှုဆိုင်ရာကိစ္စတွေအပါအဝင်ကမ္ဘာ့ကိစ္စရပ်တွေအတွက်အမေရိကန်ဒေါ်လာဘီလီယံပေါင်းများစွာအသုံးပြုဖို့ကတိပြုခဲ့ကြသလိုယူကရိန်းအပေါ်ကျူးကျော်တဲ့ရုရှားရဲ့လုံရက်နဲ့လူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်ပြီးရုရှားနဲ့တရုတ်အပေါ်မှာပြင်းပြင်းထန်ထန်ဝေဖန်ခဲ့ကြပါတယ်။တရုတ်အနေနဲ့ရုရှားပေါ်ဩဇာရှိမှုကိုအသုံးပြုပြီးရုရှားတပ်တွေယူကရိန်းကနေချင်းချင်းမရှိချက်ချင်းပြန်လည်ဆုတ်ခွာဖို့ဖိအားပေးတောင်းဆိုတာတွေလုပ်ဖို့လဲ G7 ခေါင်းဆောင်တွေကတရုတ်ကိုတိုက်တွန်းခဲ့ကြပါတယ်။အာဖဂန်နစ္စတန်နိုင်ငံအရှိတောင်ပိုင်းမှာလက်တလုံးငလျင်တန်းတင့်ခဲ့တဲ့လူထုကိုအရေးပေါ်ဆန္ဒမှုအကူအညီတွေပေးအပ်နိုင်ရေးအတွက်အမေရိကန်ပြည်ထောင်စုကဒေါ်လာ55တန်ပေးအပ်မှာဖြစ်ပါတယ်။ဆန္ဒရိတ်ခါအပါအဝင်မရှိမဖြစ်ပစ္စည်းတွေအတွက်အခုရန်ပုံငွေကိုအသုံးပြုမှာဖြစ်ပါတယ်။ဆွေဒင်နဲ့ဖိလန်နိုင်ငံတွေနေတိုအဖွဲ့ဝင်လျှောက်ထားမှုကိုကန့်ကွက်ထားတဲ့အပေါ်တူရကီနိုင်ငံကအင်ကာနေမှာရုပ်သိမ်းပေးလိုက်ပါပြီ။စပိန်မှာနေတိုထိပ်သီးအစည်းအဝေးမကျင့်ပမီသုံးနိုင်ငံထိပ်သီးခေါင်းဆောင်တွေဆွေးနွေးခဲ့ကြပြီးတဲ့နောက်အခုလိုတူရကီဘက်ကရုပ်သိမ်းပေးတာဖြစ်ပါတယ်။မြန်မာနိုင်ငံတော်မှာလက်ရှိအမျိုးသားအမျိုးသမီးနဲ့ကလေးငယ်စုစုပေါင်းတက်တန်းကျော်အိုးအိမ်စွန့်ထွက်ပြေးနေရတယ်လို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအဖွဲ့ကပြောပါတယ်။ဒါအပြင်ကလေးငယ်၄တန်းကျော်ဟာလည်းစာသင်နဲ့နှစ်နှစ်တည်းတည်းပညာသင်ကြား권မရဖြစ်နေတယ်လို့လည်းကုလသမဂ္ဂကထောက်ပြပြောဆိုထားပါတယ်ရှင
်။တရင်ချင်းကျုပ်တွေကိုမတ်သိကြီးထိုက်ပြောပြသွားတာပါခင်ဗျာ။ဒီကနေ့မနေ့ဘက်အတန်နဲ့အစည်းအဝေးတွေကိုတာဝန်ယူခဲ့သူတွေထဲမှာအစည်းအဝေးထုတ်လုပ်ရေးမှုအဖြစ်နဲ့ကကိုရဲမောင်ကတာဝန်ယူခဲ့ပါတယ်။အတန်ဖန်းတဲ့ရုပ်တံအင်ဂျင်နီယာတွေကတော့ဂျင်မီကွတ်နဲ့Darius Smith တို့ဖြစ်ပါတယ်ကျွန်တော်တို့ VOA ရဲ့ဗုဒ္ဓဟူးနေ့မနေ့ပဲအတန်လွင့်အစည်းအဝေးနေလဲဒီမှာတင်မဲ့ပြီးဆုံးပြီဖြစ်ပါတယ် VOA ကိုကြည့်ရှုနားတော်တာဆင်တဲ့အတွက်ကျေးဇူးထူးတင်ပါတယ်ခင်ဗျာတော်လာရှင်မြန်မာပြည်သူပေါင်းလည်းကိုစိတ်နှမြရှင်လန်းချမ်းမြေကြပါစေကျွန်တော်ကဇော်မိုးကျော်ပါခင်ဗျာ
This program has come to you from the Voice of America, Washington.